Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာတော်ရရှင်အားလုံးရှင်းလန်းချမ်းမြေ့ကြပါစေ VO American တန်ကနေ2018ခုနှစ်ဇွန်လ10ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line to meter 2440 5012ကနေဖမ်းယူနားဆင်နိုင်ကြသလို VO ရဲ့ Facebook စာမျက်နှာ VO Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်နေပါတယ်ခင်ဗျာကျွန်တော်ဆက်မှုပြပါခင်ဗျာတနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမန်းချင်းနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါအမေရိကန်နဲ့တခြားနိုင်ငံတွေကြောက်ကုန်တွေအိမ်မှာမျှတာပြီးအပြန်အလှန်ဖြစ်ရမယ်လို့သမ္မတထရမ့်ကပြောပါတယ်မြောက်ကိုရီးယားကောင်ဆောင်တွေနဲ့အထိပ်သီးအစည်းအဝေးအတွက်တကြိမ်တည်းပဲအခွင့်ရေးရမှာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်အီရန်နျူကလ িয়ার ရေးသဘောတူညီချက်ကနေအမေရိကန်ထွက်ပြီးနောက်ပိုင်းအခြေအနေကိုရုရှားသမ္မတနဲ့ဆွေးနွေးချင်တယ်လို့အီရန်သမ္မတကပြောပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့အထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားရမယ်သတင်းလွှာတွေထဲမှာဆိုရင်တော့တစ်ဖက်နိုင်ငံကနေမြန်မာနိုင်ငံဘက်ခြမ်းကိုပြန်လာကြမယ်ရိုဟင်ညာဒုက္ခသည်တွေကဘာများပြောဆိုနေကြပါသလဲ
ဟိုင်းဘာမာဆာကာတိုဟိုဒိုနတဲ့ရိုဟင်ညာရှိဟွန်နော်ရဲအန်တဇာတရိုဗီဇန်မွိတ်တုံးမေ
အကျန်းဖက်မှုတွေဖြစ်ခဲ့စဉ်ကသူတို့ဆုံးရှုံးထားတဲ့ပိုင်ဆိုင်မှုတွေပြန်ပြီးတော့ပေးဖို့အတွက်ဒုက္ခသည်စခန်းကရိုဟင်ညာတယောက်ကတောင်းဆိုတာဖြစ်ပါတယ်ဒီသတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါအပြင်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အင်္ဂလိပ်စာသင်ခန်းစာစာရည်နဲ့အတူစနေညာဘက်ကဆွေးနွေးခဲ့တဲ့တိုက်ရိုက်လေလံအစီအစဉ်ကိုပြန်ပြီးတော့နားဆင်ရပါမယ်။အခုရေဆုံးတော့တနင်္ဂနွေနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။ကနေဒါနိုင်ငံကအင်ရှင်ပြည့်လက်ခံကျင်းပတဲ့စီးပွားအင်အားကြီး9နိုင်ငံ G7 ထိပ်သီးအစည်းအဝေးစနေနေ့ကဆုံးသက်သွားပြီဖြစ်ပြီးအင်ရှင်ဝန်ကြီးချုပ် Justin Trudeau ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မပြေမလည်ဖြစ်စေတဲ့ရည်တည်ချက်တွေပေါ်အလျှော့ပေးလိုက်လျောမယ့်အရေးအကြောင်းပြောမသွားပါဘူး။ကနေဒါအမေရိကန်နဲ့မက္ကဆီကိုသုံးနိုင်ငံကြားပြန်လည်ဆစ်ဆက်ညှိနှိုင်းမဲ့ကုန်သွယ်ရေးဆိုင်ရာဘယ်လိုသဘောတူညီချက်မျိုးမှမစူစာချုပ်သက်တမ်းကုန်ဆုံးမဲ့ရက်ကိုထည့်သွင်းမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ထရူဒိုကပြောပါတယ်။သမ္မတထရမ့်ကဒီကိစ္စနဲ့ပတ်သက်ပြီးသဘောတူညီချက်ရဖို့ဆစ်ဆက်ညှိနှိုင်းသူတွေတိတ်နီးနေပြီလို့ပြောထားတဲ့ကြောင့်ပါပဲဝန်ကြီးချုပ်ထရူဒိုကအခုလိုပြောတာပါ။ထိပ်သီးစည်းဝေးတစ်ယောက်တဲ့ခုနှစ်နိုင်ငံစလုံးဟာသူတို့အားလုံးသဘောတူနိုင်တဲ့ဘုံသဘောတူညီချက်ပြောဆိုသုံးစွဲမှုဆိုတာပါဝင်ကိစ္စရအများပြပေါ်မှာပြညာချက်တခုကိုလက်မှတ်ရေးထိုးကြတယ်လို့လည်းဝန်ကြီးချုပ်ထရူဒိုကပြောပါတယ်။ G7 ထဲမှာအမေရိကန်၊ကနေဒါ၊ပြည်တင်၊ပြင်သစ်၊ဂျာမနီ၊အီတလီနဲ့ဂျပန်နိုင်ငံတွေပါဝင်ပါတယ်။ဒါပေမဲ့ထိပ်သီးအစည်းအဝေးမတိုင်ခင်လေးမှာပဲသမ္မတထရမ့်ကကနေဒါပေါ်ကုန်သွယ်ကုန်တွေချမှတ်လိုက်တာကိုမစ္စတာထရူဒိုကဝေဖန်ပြောဆိုပါတယ်။အလူမီနီယံနဲ့သံမဏိထုတ်ကုန်တွေပေါ်အခွန်သစ်တွေချမှတ်လိုက်တာဟာစော်ကားတာပဲလို့ဆိုပြီးဇူလင်လ1ရက်နေ့လောက်အစောဆုံးထားပြီးတုံ့ပြန်လှုပ်ဆောင်မယ်လို့ပြောပါတယ်။သမ္မတထရမ့်ကတော့အမေရိကန်နဲ့တခြားနိုင်ငံတွေကြားမှာမြတ်တာပြီးပြန်လည်ဖြစ်တဲ့ကုန်သွယ်ရေးမျိုးရှိရမယ်လို့ကနေဒါကနေစင်ကာပူကိုခီးမဆက်ခင်သတင်းတော်တွေကိုပြောပါတယ်။သမ္မတထရမ့်ဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်နဲ့ဇွန်လ10ရက်နေ့ကြာရင်စင်ကာပူမှာထိပ်သီးအစည်းအဝေးလုပ်ဖို့စီစဉ်ထားတာပါ။အ
ဲ့ဒီလိုစင်ကာပူနိုင်ငံမှာတွေ့ဆုံမဲ့ထိပ်သီးဆွေးနွေးပွဲဟာတကြိမ်တည်းပဲဖြစ်ပြီးနျူကလ িয়ার လက်နက်ဖျက်သိမ်းရေးကိစ္စကိုဆွေးနွေးမှာဖြစ်တယ်လို့သမ္မတထရမ့်ကပြောကြခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲမှာကင်ဂျွန်အန်အနေနဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးဘလောက်အလေးနဲ့ထားတယ်လဲဆိုတာကိုသူ့ကိုတွေ့ပြီးတာနဲ့ချက်ချင်းသိရလိမ့်မယ်လို့မျှော်လင့်ကြောင်းလဲသမ္မတထရမ့်ကသတင်းတောက်တွေကိုပြောပါတယ်။ကနေဒါနိုင်ငံကွီဘက်မှာကျင်းပနေတဲ့ G7 ထိပ်သီးအစည်းအဝေးကမထွက်ခွာခဲ့သူကအဲ့ဒီလိုပြောကြခဲ့တာပါ။ကင်နဲ့တွေ့ဆုံမဲ့ကိစ္စဟာငြိမ်းချမ်းရေးတာဝန်ထမ်းဆောင်ခြင်းဖြစ်ပြီးမြောက်ကိုရီးယားနိုင်ငံအနာဂတ်အတွက်အကောင်းမြင်တယ်လို့လည်းဆိုပါရယ်မြောက်ကိုရီးယားနိုင်ငံဟာတိတ်တူတောင်းတဲ့အချိန်ကာလအတွင်းအမကန်းဒေတာတစ်ခုဖြစ်လာနိုင်မယ်လို့လည်းသမ္မတထရမ့်ကမျှော်လင့်ထားပါရယ်ထရမ့်အစိုးရကတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ဖျက်သိမ်းရေးကိုအပြည့်အသတ်ဆောင်ရွက်နိုင်ဖို့မျှော်လင့်နေပြီးအပြန်အလှန်အားဖြင့်မြောက်ကိုရီးယားကတော့နိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေကနေတက်တာရရဖို့မျှော်လင့်နေတယ်လို့ယူဆရပါရယ်ရှင်
အာဖဂန်နစ္စတန်မှာစနေနေ့ညဘက်ကတာလီဘန်တွေရဲ့တိုက်ခိုက်မှုကြောင့်အစိုးရစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်65ယောက်ထိသေဆုံးသွားပါတယ်။ကန်ဒါဟာပြည်နယ်တောင်ပိုင်း၊ကွန်ဒူးစ်ပြည်နယ်မြောက်ပိုင်းနဲ့ဟီရတ်ပြည်နယ်အနောက်ပိုင်းတို့မှာတိုက်ခိုက်မှုတွေအတွင်းနောက်ထပ်လူမျိုးရဲတပ်ဖွဲ့ဝင်18ယောက်ထက်မနည်းလဲဒဏ်ရာသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကန်ဒါဟာပြည်နယ်ရှားဝါလီကော့ခရိုင်ကအာဖဂန်ကြီးတပ် ANA စခန်းတစ်ခုကိုတာလီဘန်သဘုံတွေကထိုးစစ်ဆင်တိုက်ခိုက်တယ်လို့ဒေသဆိုင်ရာစစ်ဖက်ပြောဆိုခွင့်ရသူတူကအတည်ပြုပြောကြတာကိုဒေသတွင်းသတင်းမီဒီယာတွေကကိုးကားဖော်ပြကြပါတယ်။အဲ့ဒီတိုက်ခိုက်မှုမှာစစ်သား25ဦးသေဆုံးပြီးအများပြားပျောက်ဆုံးနေတယ်လို့ပြောခွင့်ရဗိုလ်မှူးခွာဂျာယီယာအလာဝီက Patchwork Afghan တရင်ဌာနကိုပြောပါတယ်။တာလီဘန်ပြောခွင့်ရဒူရဲ့ဆိုရတော့စစ်သား35ယောက်ကိုသူတို့လက်နက်ကင်တွေကတပ်ဖြစ်ပြီးနောက်ထပ်6ယောက်ကိုဖမ်းလိုက်ပြီးတော့စစ်ကားတွေလက်နက်ခဲယမ်းတွေကိုသိမ်းဆည်းမိတယ်လို့ပြောပါတယ်။တာလီဘန်တွေရဲ့ပြောဆိုချက်ကတော့မကြာခဏဆိုသလိုချက်ကားလေးရှိပါတယ်။အ အစ္စလမ်ဘာသာဝင်တွေရဲ့ဘာသာရေးအထွတ်မြတ်ကာလဖြစ်တဲ့ Eid al-Fitr ပွဲတော်ကာလအတွင်းအာဖဂန်နိုင်ငံတော်မှာသုံးရက်ကြာအပြည့်ရထားမယ်လို့တာလီဘန်တွေကကြေညာတဲ့တရက်ထဲမှာပဲဒီတိုက်ခိုက်မှုတွေဖြစ်တာပါ Eid ပွဲတော်ကတော့ဇွန်လ14ရက်နေ့ပတ်ဝန်းကျင်မှာကြာရောက်မယ်လို့ခန့်မှန်းထားပါတယ်
သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးမှူးဟောင်းပေါ်မန်နဖို့ဒ်နဲ့အတူသူနဲ့အချင်းအကြာကြီးတွဲလာခဲ့သူတအူးကိုမျက်မြင်သက်သေဖြစ်လာနိုင်ခြင်းရှိသူတွေကိုဖျားယောင်းသိမ်းသွင်းဖို့ကြိုးပမ်းခဲ့တယ်ဆိုပြီးအထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကတောက်ကြနေကနောက်ထပ်ဆွဲချက်အသက်တွေတင်လိုက်ပါတယ်အဲ့ဒီဆွဲချက်အသက်တွေအရအသက်69နှစ်အရွယ်ပေါ်မန်နဖို့ဒ်နဲ့အသက်48နှစ်အရွယ်ကွန်စတန်တင်ကီလင်နင်းဒိုဟာအမည်မဖော်လိုတဲ့လူနှစ်ဦးတက်တဲ့ထွက်ဆိုမဲ့ကိစ္စမှာဩစာအရှိန်တက်ရောက်မှုရှိအောင်နှောင့်နှေးတားဆီးဖို့မယိုးမသားရည်ရွယ်ချက်ရှိရှိကြိုးပမ်းခဲ့တယ်လို့ဆွဆွဲထားပါတယ်။သူတို့နှစ်ဦးလုံးဟာတရားစီရင်မှုကိုနှောက်ယှက်ဖို့နဲ့တားဆီးပိတ်ပင်ဖို့လျှို့ဝှက်စွာပူးပေါင်းကြံစီမှုဆိုတဲ့ဆွဲချက်တင်ခံထားရတာပါ။မန်နဖို့ဒ်ဟာယူကရိန်းဆိုးရဟောင်းကိုကိုစားပြုပြီးသူ့ရဲ့ထောက်ခံလှုပ်ရှားမှုနဲ့ပတ်သက်လို့အခြားရာဇဝတ်မှုဆွဆွဲချက်၅ချက်ကိုလည်းရင်ဆိုင်နေရတာပါကီလင်နင်ကတော့မန်နက်ဖို့ရဲ့နိုင်ငံရေးအတိုင်ပင်ခံအဖွဲ့ Keith Young ကိုဦးစီးခဲ့သူဖြစ်ပါတယ်2016 American သမ္မတရွေးကောက်ပွဲရလဒ်ကိုလွှမ်းမိုးဖို့ Trump ရဲ့မဲဆွယ်စည်းရုံးမှုဟာရုရှားနဲ့ပူးပေါင်းပြီးလိမ့်လည်လှည့်ဖျားမှုရှိမရှိအထူးစုံစမ်းစစ်ဆေးမှု Robert Mueller ရဲ့စုံစမ်းစစ်ဆေးမှုမှာကီလင်နင်ဟာ20ရောက်မြောက်ဖြစ်ပါတယ်ရှင်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ဒီကနေ့တနင်္ဂနွေနေ့ဖက်တင်များကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အီရန်နျူကလ িয়ার ရေးသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားပြီးတဲ့နောက်ဖြစ်ပေါ်လာတဲ့အခြေအနေကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးခြင်းနဲ့လို့အီရန်သမ္မတဟက်ဆန်ရူဟာနီကပြောပါတယ်။ဒီဟုတ်နိုင်ငံကအင်ရှင်ပြလက်ခံပြီးချင်တောင်းမြို့မှာကျင်းပတဲ့ရှန်ဟဲပူပေါင်းဆောင်ရည်အဖွဲ့ SCO အစည်းအဝေးပြင်ပမှာစနေကသမ္မတပူတင်နဲ့တွေ့ဆုံချိန်တွင်သမ္မတရူဟာနီကအဲ့လိုပြောတာပါ။ရုရှားနဲ့အီရန်ကြားနှီးကပ်တဲ့ဆက်ဆံရေးရှိထားတဲ့ပုံမှာလည်းအီရန်သမ္မတကအကုန်ယူပြောဆိုပါတယ်။နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ထွက်သွားတာကြောင့်မိမိတို့နှစ်နိုင်ငံကြားမှာအရေးကြီးပြီးလေးနှစ်တည်းဆွေးနွေးမှုလုပ်ဖို့ဖြစ်လာစေတယ်လို့သမ္မတရူဟာနီကပြောပါတယ်။ဆီးရီးယားနိုင်ငံမှာရုရှားနဲ့အီရန်ကြားပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်လို့လေဒေသတွင်းမှာမိမိတို့ရဲ့အခန်းကဏ္ဍဟာအတော်လေးအရေးပါတယ်လို့သမ္မတရူဟာနီကအကုန်ယူပြောဆိုပါတယ်။ပေကျင်းခြေဆိုင် SCO အဖွဲ့ကို2000ခုနှစ်ကတည်ထောင်လာဖြစ်ပြီးနေဆက်ပြဿနာတွေဖြစ်ရှင်ရေးအကြမ်းဖက်ဝါဒကိုတိုက်ဖျက်ရေးနဲ့ဗဟုအားရှဒေသမှာအမေရိကန်ဩဇာလွှမ်းမိုးမှုကိုတံပြန်ရေးရည်ရွယ်ဖွဲ့စည်းကြတာပါ။အဖွဲ့ဝင်ရှစ်နိုင်ငံမှာဒီအဖွဲ့မှာတရုတ်နဲ့ရုရှားကအဓိကဖြစ်ပြီးဂါဇက်စတန်၊ဥဇ်ဘက်ကစ္စတန်၊ကီယာဂစ္စတန်နဲ့တာဂျီကစ္စတန်တို့ကစောက်ဖွဲ့ကလေးကပါတဲ့အဖွဲ့ဝင်နိုင်ငံတွေပါ။2019ခုနှစ်မှာတော့ပါကစ္စတန်နဲ့အိန္ဒိယကိုအဖွဲ့ဝင်တွေဖြစ်လက်ခံထားပါတယ်။အီရန်နိုင်ငံဟာ SCO မှာလိလာသူဆင်ရထားပြီးအဖွဲ့ဝင်အပြည့်အဝဖြစ်ဖို့ရုရှားကထောက်ခံမယ်လို့သမ္မတပူတင်ကပြောပါတယ
်။အချိုးအစားညီမျှတဲ့ခေတ်သစ်ပုံဖော်တည်ဆောက်ဖို့လေဒူညဉ့်ညံ့မှုအ ਨੇ စုံဖြစ်စေတဲ့စွမ်းအင်အရင်းအမြစ်တွေပဲပြောင်းလဲထုတ်လုပ်ရေးဟာအခက်အခဲစိန်ခေါ်မှုတစ်ခုဖြစ်ကြောင်းပုတ်ရဟမင်းကြီးဖရန်စစ်ကပြောကြားလိုက်ပါတယ်။ကမ္ဘာရေနဲ့အများဆုံးထုတ်လုပ်တဲ့ကျွဲဝချမ်းသာတဲ့ကုမ္ပဏီအကြီးအကဲတွေနဲ့မနစ်စနေနေ့ကဗာတီကန်နန်းတော်မှာတွေ့ဆုံရမှာပုတ်ရဟမင်းကြီးကအဲ့ဒီလိုပြောလိုက်တာပါ။ဒါအပြင်ကမ္ဘာမှာလျှက်စင်မီမတုံးနိုင်တဲ့လူပေါင်း1ဘီလီယံအတွက်လျှက်စင်မီတွေထောက်ပံ့ပေးဖို့လေရိုမန်ကက်သလစ်ခေါင်းဆောင်ကရေနံတထေးကြီးတွေကိုတိုက်တွန်းလိုက်ပါတယ်။အဲ့ဒီလိုအကူအညီပေးတဲ့လုပ်ငန်းစဉ်ဟာအခုရောအနာဂတ်မှာပါတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးမျှတမှုမရှိတဲ့ဖန်တီးမှုကြောင့်ပိုပြီးဆိုးရွားစေတဲ့အကျိုးရလဒ်နဲ့လူသားတွေအတွက်စိုးရိမ်ပွဲရာထိခိုက်မှုဖြစ်စေတဲ့လေဒုညဉ့်ဉန်းမှုတွေကိုရှောင်ကျဉ်တဲ့နည်းလမ်းဖြစ်ရမယ်လို့ဆိုပါတယ်။ရေနံကုမ္ပဏီအကြီးအကဲတွေလုပ်ငန်းရှင်ကြီးတွေနဲ့ဗာတီကန်နန်းတော်ကပညာရေးဆိုင်ရာကျွမ်းကျင်သူတွေတက်ရောက်တဲ့ညီလာခံကိုဗာတီကန်နန်းတော်သိပ်ပံအကယ်ဒမီကျောင်းမှာနှစ်ရက်တာကျင်းပခဲ့တာဖြစ်ပြီးမနေ့စနေနေ့ကနောက်ဆုံးနေ့ဖြစ်ပါတယ်။ရိုက်တာသတင်းအရဒီလိုညီလာခံမျိုးဗာတီကန်မှာတခါမှမကျင်းပဘူးလို့ဆိုပါတယ်။အားလုံးအတွက်စွမ်းအင်ဖြစ်ဖို့ကျွန်ုပ်တို့ရဲ့ဆန္ဒမှာကမ္ဘာအပူချိန်အလွန်မြင့်တက်စေပြီးတဘာဝပတ်ဝန်းကျင်ကိုကြမ်းတမ်းစေတာအပြင်ဆင်းရဲနှံပေါမှုကိုတိုးစေတဲ့အလွန်ဆိုးရွားတဲ့ရာသီဥတုပြောင်းလဲတာမျိုးဖြစ်ပေါ်မလာစေဖို့ရှောင်ချဖို့လိုကြောင်းပုံရဟန်းမင်းကြီးဖရန်စစ်ကညီလာခံမှာတိုက်တွန်းပြောကြားသွားပါရရှင်။
ကမ္ဘာ့လားပြောင်းမှုအမဲ့အတင်းတချို့စနေနေ့ကခြေဆမ်းမှုတွေရှင်ပြန်ကစားကြတာမှာဘူဆွဲဘူးရေပန်းစားနေတဲ့အတင်းတွေကတင်းဖြစ်တဲ့အုပ်စုစီကပြင်သစ်နဲ့ဒီနေ့ကမ္ဘာ့ဖလားပွဲဝင်ဝင်မရတဲ့အမေရိကန်တို့ပွဲမှာတစ်ဖက်တကူးစီနဲ့တည်ရကြပါတယ်အမေရိကန်အတွက်ဂိုးကို44မိနစ်မှာဂရင်းကသွင်းယူပေးတာဖြစ်ပြီးပြင်သစ်ကတော့88မိနစ်မှာအမ်ဘက်ဘီသွင်းယူနိုင်တာကြောင့်ခြေပါကိုရသွားတာပါအမေရိကန်တင်းဟာနှစ်ပေါင်း80ကျော်တွင်ကမ္ဘာ့ဖလားပြိုင်ပွဲနဲ့ပထမဆုံးအကြိမ်လွှဲထားတာဖြစ်ပါတယ်ဘူဆွဲဘူရေပန်းစားတဲ့အထက်ကနောက်တစ်သင်းဖြစ်တဲ့အုပ်စုဘီကစပိန်နဲ့အုပ်စုဂျီကတူနီရှားတို့ပွဲမှာစပိန်ကတကူးကူးမရှိနဲ့အနိုင်ရပါတယ်စပိန်အသင်းအတွက်တလုံးတီးသောအနိုင်ကိုကိုအက်စပက်က84မိနစ်မှာသွင်းယူတာပါအုပ်စုစီကဒိမတ်နဲ့အုပ်စု F ကမက္ဆီကိုတို့ပွဲမှာဒိမတ်ကနှစ်ကူးကူးမရှိနဲ့နိုင်ပါတယ်အုပ်စု F ကပဲဆွီဒင်နဲ့အုပ်စုစီကပီယူပွဲကတော့ကူးမရှိသေးကြပါတယ်အုပ်စုစီကအော်စတြေးလျအသင်းနဲ့ဟန်ဂရီခြေစမ်းပွဲမှာအော်စတြေးလျကနှစ်ကူးတကူးနဲ့နိုင်ပြီးအုပ်စု B ကမော်ရိုကိုနဲ့အက်စတိုးနီးယားတို့ပွဲမှာမော်ရိုကိုက3ဂိုးတကူးနဲ့နိုင်ပါတယ်။အုပ်စု E ကဆာဗီယာအသင်းကတော့ဘူလီဗီးယားအသင်းကိုအိမ်ကွင်းမှာ5ဂိုးတကူးနဲ့နိုင်ရပါတယ်။ဟန်ဂေရီ၊အက်စတိုးနီးယားနဲ့ဘူလီဗီးယားတို့ကလည်းဒီနှစ်ကမ္ဘာ့ဖလားပြိုင်ပွဲဝင်ခွင့်မရတဲ့အသင်းတွေဖြစ်ကြပါတယ်
။တင်းသစ် Open Tennis ပြိုင်ပွဲအမျိုးသမီးတဦးချင်းဘောလုံးပွဲကိုစနေနေ့ကရှင်ပြိုင်ကစားရမှာ Romania Tennis မဲ့ Simona Halep က American Tennis မဲ့ Sloane Stephens ကိုအနိုင်ကစားပြီးချန်ပီယံဖလားရသွားပါတယ်လက်ရှိကမ္ဘာအဆင့်1 Halep အတွက်အခုချန်ပီယံဖလားဟာပြိုင်ပွဲကြီးတစ်ခုမှာပထမဆုံးဘိုးဆွဲအနိုင်ရခဲ့တဲ့ဖလားပါအသက်26နှစ်အရွယ် Halep ဟာလက်ရှိကမ္ဘာအဆင့်10မှာရှိတဲ့အသက်25နှစ်အရွယ် Stephens ကိုပထမပွဲငယ်မှာ3မှတ်6မှတ်နဲ့ရှုံးပေမဲ့နောက်2ပွဲမှာ6-4 6-1 နဲ့အနိုင်ရပြီး2ပွဲနိုင်တပွဲရှုံးနဲ့ချန်ပီယံဖလားစွခူးသွားတာပါ Halep ဟာ Grand Slam လို့ခေါ်တဲ့တင်းနစ်ပြိုင်ပွဲကြီးတွေရဲ့ဘောလုံးပွဲတွေမှာအရင်က3ချိန်အထိအရေးနှိမ့်ထားပြီးမှချန်ပီယံဖလားအနိုင်ရတဲ့4ရောက်မြောက်တင်းနစ်မဲဖြစ်ပါတယ်ရှင် Direct from Washington The Voice
of Americaထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအင်ဂျင်နိုင်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာကိုတင်ဆက်ဖို့အချိန်ရောက်ပါပြီဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေကိုသူတို့ရဲ့မူရင်းနေရာစီပြန်ပို့ရေးပူးပေါင်းလှုပ်ဆောင်ကြဖို့အတွက်ကုလသမဂ္ဂအေဂျင်စီတွေနဲ့မြန်မာအစိုးရတို့ကြားလက်မှတ်ရေးထိုးထားပေမဲ့ဒုက္ခသည်တွေဘက်ကတော့ပြန်လာဖို့တွန်းဆုတ်နေကြဆဲဖြစ်ပါတယ်အဓိကအကြောင်းကတော့သူတို့တွေအတွက်နိုင်ငံသားဖြစ်ခွင့်ရရေးကိစ္စမပါတာကြောင့်ဒုက္ခသည်တွေကမကြေမလည်ဖြစ်နေကြတာဖြစ်ပါတယ်။ AP သတင်းလွှာကိုအခြေခံပြီးတော့ကိုကျော်ကျော်သိန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ကုလသမဂ္ဂနဲ့မြန်မာအစိုးရကြားဒီသတင်းမဲ့အစောပိုင်းကလက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်လွှာ MOU အပေါ်သူတို့စိတ်ပြက်မိတယ်လို့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေကပြောကြပါတယ်။အကြောင်းကတော့သူတို့ရဲ့အဓိကတောင်းဆိုချက်ဖြစ်တဲ့နိုင်ငံသားဖြစ်ခွင့်ရရေးကိစ္စမပါလို့ပါပဲ။သူတို့တွေတိတ်ကိုအိမ်ပြန်ကျင်နေကြပြီလို့ဒုက္ခသည်အများစုကပြောပေမဲ့သူတို့အတွက်အကောက်အွယ်မရှိနိုင်ငံသားဖြစ်ခွင့်မရပဲပြန်ရမှာကိုစိုးရိမ်နေကြတာပါပြီးခဲ့တဲ့သတင်းပတ်ဗိုလ်ဒူးနေ့ကလက်မှတ်ရေးထိုးတဲ့ MOU ကိုဒုက္ခသည်တွေကကြိုဆိုကြပေမဲ့မြန်မာအာဏာပိုင်တွေအပေါ်အပြည့်အဝယုံကြည်ဖို့သူတို့အတွက်ခက်ခဲနေပုံရပါတယ်ဒီထဲမှာတဦးအပါဝင်ဖြစ်သူကုဒူပါလောင်ဒုက္ခသည်စခန်းကမိုဟာမက်ထရိုက်ဒက်အလီကမြန်မာနိုင်ငံထဲမှာရှိနေတဲ့ရိုဟင်ဂျာတွေကိုနိုင်ငံသားအရင်ပေးဖို့လိုလားပါတယ်
မုစလင်တွေကိုနိုင်ငံသားပေးမယ်ဆိုပြီးအရင်တုန်းကလည်းအချင်းချင်းပြောမှုပါတယ်ပြီးတော့ဟိုရွှေဒီပြောင်းလုပ်ပြီးနောက်တော့လည်းနိုင်ငံသားမပေးပါဘူးဒါကြောင့်ကျွန်တော်တို့အရင်ဆုံးတောင်းတာကကုလသမဂ္ဂကနေတဆင့်ကျွန်တော်တို့ကိုနိုင်ငံသားပေးဖို့ပါလက်ရှိမြန်မာနိုင်ငံတွင်းမှာနေထိုင်နေတဲ့ကျွန်တော်တို့ရဲ့ညီအစ်ကိုမောင်နှမတွေကိုလည်းနိုင်ငံသားပေးရပါမယ်သူတို့တွေနိုင်ငံသားရပြီလို့တွေ့မြင်ကြသည်ရရင်ကျွန်တော်တို့ပြန်ပါမယ
်တကယ်ကတော့မိုဟာမက်ထရိုက်ဒက်အလီတို့သူတို့ကိုသူတို့ခေါ်ဆိုတဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုကပြဿနာဖြစ်နေတာပါမြန်မာအစိုးရကဒီလိုအသက်မှခေါ်ဆိုတာကိုအတိအမှန်မပြုဘဲရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်ပြောဆိုပါတယ်နိုင်ငံသားအဖြစ်အတိအမှန်ပြုရေးပြင်သူတို့ရဲ့နောက်ထပ်တောင်းဆိုချက်တစ်ခုကတော့အကြမ်းဖက်ဖြစ်ရတွေအတွင်းဆုံးရှုံးသွားတဲ့သူတို့ရဲ့ပိုင်ဆိုင်ပစ္စည်းတွေပြန်ယာရေးပါဒီကိစ္စကုလသမဂ္ဂကိုလည်းပြောထားတယ်လို့နောက်ဒုက္ခသည်တူဖြစ်တဲ့မိုဟာမက်ဇာယစ်ကပြောပါတယ
်အားရဒီဇာတိစုံကဒီဆက်ဒီဇာတိစုံကတော့ဝါလဝတ်ဒီက
ေရင်းငါဒီစွာရောက်ရှိနေတဲ့ရိုဟင်ဂျာတွေအားလုံးကိုမြန်မာနိုင်ငံကပြန်လက်ခံရမယ်သူတို့ပိုင်ဆိုင်ပစ္စည်းတွေအားလုံးပြန်ပေးရမယ်နိုင်ငံသားအဖြစ်အတိအမှတ်ပြုတာအပါအဝင်သူတို့တောင်းဆိုချက်တွေကိုလက်ရောရမယ်ဆိုတာကုလသမဂ္ဂကတကဘာလုံးကိုပြောဖို့လိုပါတယ်ဒီလိုဖြစ်လာတာကိုတကဘာလုံးကတွေ့မယ်ကျွန်တော်တို့တွေ့မယ်ဆိုရင်အိမ်ပြန်ပါမယ
်အခုရထားတဲ့ MOU ဟာရှုပ်ထွေးတဲ့ညှိနှိုင်းဆွေးနွေးမှုတွေမှာပထမအဆင့်ဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်ဒီသဘောတူညီချက်အရက ကိုစန္ဒာအတိုင်းဘေးရန်ကင်းကင်းဂုံတိခါရှိရှိရေရှည်ခိုင်မာတဲ့နည်းနဲ့ဒုက္ခတွေတွေကိုနေရာရင်းပြန်ပူရေးအခြေအနေတွေဖန်တီးဖို့အတွက်ပူပေါင်းဆောင်ရွက်ရေးမူပေါင်းတစ်ခုထွက်လာမှာဖြစ်ပါတယ်။ဒါပေမဲ့နိုင်ငံသားဖြစ်ရေးမဖြစ်ရေးဆိုင်ရာကိစ္စရပ်တွေတော့အဲ့ဒီထဲမှာမပါပါဘူး။ဒီသဘောတူညီချက်ကနေရာရင်းပြန်ပူရေးကိစ္စကိုအရှိန်မြင့်လုပ်နိုင်မယ်လို့မျှော်လင့်ထားကြောင်းမြန်မာတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ဒီရွေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီမြန်မာပိုင်းကဆက်လက်ပြီးတော့အတန်လွှင့်နေပါတယ်။အခုတော့ဥအောင်ခင်ရဲ့မြန်မာပြည်တုံးသက်ချက်ကိုတင်ဆက်ပါမယ်။ရွေးကောက်ပွဲတွေစတင်ပြီးခဲ့တဲ့နောက်ပိုင်းဥသိန်းစိန်အစိုးရဖွဲ့စည်းရင်ကဆက်လို့နိုင်ငံခြားထောက်ပံ့နေတိုးလာခဲ့ပါတယ်။အလကားရတဲ့အထောက်ပံ့နေရှိသလိုအတိုးသက်သာတဲ့ချင်းငွေတွေလည်းရှိတဲ့အကြောင်းဥအောင်ခင်ကတုံးသက်ပြီးတော့ကိုညံဝဲအောင်နဲ့အတူတင်ပြထားတာကိုနားဆင်ပါမယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကဒုက္ခသည်ပြဿနာကြောင့် NLD အစိုးရကိုနိုင်ငံခြားမှာဝေဖန်နေကြပြီမဲ့ဂျပန်ကတော့ယုံကြည်တယ်လို့ပြောပြီးဒုက္ခသည်ပြန်ခွင့်ယူရေးအတွက်ဒေါ်လာ3သန်းမကြာမီကအလကားပေးလိုက်ပါတယ်ရခိုင်ပြည်နယ်အတွက်နောက်ထပ်ဒေါ်လာသန်း20ပေးဖို့လည်းစဉ်းစားနေတယ်လို့ဆိုပါတယ်ပြုပြင်ပြောင်းလဲမှုတွေလုပ်တာကြောင့်နိုင်ငံခြားကူညီထောက်ပံ့မှုအများဆုံးရတဲ့နိုင်ငံစည်းရင်းမှာမြန်မာပါဝင်လာပါတယ်ပြပထပ်ပတ်မှုမှာအလကားပေးတာမျိုးရှိသလိုအစာပိုင်းမှာဆက်စရာမလိုပဲနောက်ပိုင်းကျမှအတိုးနည်းနည်းနဲ့ပြန်ဆက်ရတာမျိုးလည်းရှိပါတယ်နိုင်ငံတနိုင်ငံကအခြားတနိုင်ငံကိုငွေကြေးပစ္စည်းကရိယာနဲ့အတက်ပညာပေးတာကိုနိုင်ငံခြားသို့မဟုတ်ပြပထပ်ပတ်မှုလို့ခေါ်ပါတယ်တတိဆိုရင်တော့အစိုးရတစ်ခုကအခြားအစိုးရတစ်ခုကိုထောက်ပံ့တာပါပဲထောက်ပံ့မှုလက်ခံတဲ့နိုင်ငံမှာလုပ်ကိုင်နေတာတွေကိုသဘောကျလို့ထောက်ပံ့တာရှိတယ်လို့ဩဇာကြောင်းကျင်လို့ထောက်ပံ့တာလည်းရှိပါတယ်။စင်ရလွန်းလို့လူသားချင်းစာနာထောက်ထားတဲ့အနေနဲ့လည်းကူညီထောက်ပံ့တာရှိပါတယ်။ထောက်ပံ့မှုတွေများလာတာမို့အပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနသစ်ကိုမချာမီကဖွဲ့စည်းလိုက်ရပါတယ်
။လွတ်လပ်ရေးရပြီးချိန်ကစပြီးအခုချိန်ထိမြန်မာပြည်ကိုထောက်ပံ့ကူညီနေတဲ့နိုင်ငံဟာဂျပန်နိုင်ငံဖြစ်ပါတယ်။ဒုတိယကမ္ဘာစစ်မှာအင်္ဂလိပ်ကိုလိုနီမြန်မာပြည်ကိုဂျပန်ကကျူးကျော်တိုက်ခိုက်ခဲ့လို့ဆုံးရှုံးပျက်စီးရတာတွေကိုရောကြီးပေးတဲ့အနေနဲ့ဂျပန်ကထောက်ပံ့တာပါ1955ကနေ1965အထိ10နှစ်တာကာလမှာဒေါ်လာတန်း250ထောက်ပံ့ခဲ့ပါတယ်စီအစိုးရလူရက်ကိုမကြိုက်လို့အခြားနိုင်ငံနဲ့အဖွဲ့အစည်းတွေကထောက်ပံ့မှုကိုရပ်လိုက်ပေမဲ့ဂျပန်ကတော့အနေအချင်းဆက်လက်ထောက်ပံ့ခဲ့ပါတယ်ရွေချက်ကဂျပန်ကုမ္ပဏီတွေအလုပ်ရဖို့ဖြစ်ပါတယ်။အဲ့ဒီအချိန်မှာတရုတ်ဝင်လာပါတယ်။ပထမဦးစွာ1997မှာဒေါ်လာ6သန်းဗမာစီအစိုးရကိုအလကားပေးပါတယ်။နောက်တော့အတိုးမယူဘဲဒေါ်လာ6သန်းထုတ်ချေးပါတယ်။1998ခုနှစ်ကစပြီး10နှစ်အတွင်းတရုတ်အစိုးရကမြန်မာအစိုးရကိုဒေါ်လာ24သန်းအလကားပေးပြီးသန်း480ကိုအတိုးနည်းနည်းနဲ့ချေးခဲ့ပါတယ်။
မြန်မာပြည်ကိုနိုင်ငံခြားကထောက်ပံ့တာနဲ့ပတ်သက်ပြီးနိုင်ငံခြားအဖွဲ့အစည်းတွေကအစည်းအဝေးခန်းစားအမျိုးမျိုးရေးသားထုတ်ဝေပါတယ်။လွန်ခဲ့တဲ့ February လက Asia Foundation သုတေသီ Thomas Ka ရေးသားပြုစုတဲ့အစည်းအဝေးခန်းစားထွက်လာပါတယ်။2016ဇွန်လက2019ဇွန်လအထိမြန်မာနိုင်ငံမှာတွဲဆုံမေးမြန်းလေ့လာပြီးရေးသားထားတာပါပဲ။ Understanding Aid to Myanmar Since 2011ဆိုတဲ့စာရန်းဖြစ်ပါတယ်။ဥသိမ်းစိန်အစိုးရတက်လာခြင်းကစပြီးမြန်မာပြည်ကိုကူညီထောက်ပံ့မှုများလာပုံကိုရှင်းလင်းတင်ပြထားတာပဲဖြစ်ပါတယ်။ထောက်ပံ့ကူညီနိုင်အောင်မြန်မာအစိုးရဆက်ရမယ့်အကျွေးတွေကိုအထက်အလျောက်ပြည်လည်အောင်လုပ်ဖို့လည်းလိုပါတယ်
။ဥသိမ်းစိန်အစိုးရတက်လာခြင်းမှာအပြည်ပြည်ဆိုင်ရာကိုပေးဆက်ရမယ့်ကျွေးမီကဒေါ်လာတန်ပေါင်း1000ကျော်ရှိနေပါတယ်။ဒီကိစ္စကိုအရင်ရှင်းနိုင်မှနောက်ထပ်ချေငှားနိုင်မှသို့မဟုတ်ထောက်ပံ့နိုင်မှဖြစ်ပါတယ်။ မြန်မာကြွေးပြဿနာမှာဂျပန်ကအဓိကနေရာကနေပါဝင်ပါတယ်ဒေါ်လာတန်း9440ကိုဂျပန်ကပြန်မတောင်းပဲလျှော်ပစ်လိုက်ပါတယ်နော်ဝေးကလည်းဒေါ်လာတန်း900ကျော်ကိုလျှော်ပစ်လိုက်ပါတယ်ဂျပန်နဲ့နော်ဝေးရဲ့ကောင်းမှုကြောင့်ပေးဆပ်ရမယ့်ကြွေးမီ90ရာခိုင်နှုန်းလောက်ပြေပြောက်သွားပါတယ်ကြန့်ရှိနေတဲ့အကြွေးကိုတော့15နှစ်အတွင်းတဖြည်းဖြည်းပြန်ဆက်ဖို့စီစဉ်လိုက်ပါတယ်ဦးသိန်းစိန်အစိုးရကိုဒေါ်လာတန်း2200ဂျပန်ကထတ်ချေးပြီးကမ္ဘာဘဏ်ကတန်း920အာရှဖွံ့ဖြိုးရေးဘဏ် ADB ကတန်း950ကျော်အတိုးနည်းနည်းနဲ့ထပ်ချေးပြန်ပါတယ
်။နောက်တော့ဥရောပနဲ့အမေရိကန်ကလည်းထောက်ပံ့ချင်းငါလာကြတဲ့အတွက်2015ရောက်တော့အလူရှင်အဖွဲ့အစည်း40လောက်မြန်မာပြည်မှာအလုရှုပ်နေတာတွေ့နိုင်ပါတယ်။ကူညီထောက်ပံ့မှုဒေါ်လာတန်ပေါင်း14000ယာယီတတ်မှတ်ထားတဲ့အနေနဲ့ဦးသိန်းစိန်အစိုးရလက်ထက်မှာဒေါ်လာတန်ပေါင်းအပေါင်းကြော်ကိုထောက်ပံ့ချေငှားနိုင်ခဲ့ပါတယ်။အန်လီအစိုးရတက်လာတဲ့အခါမှာထောက်ပံ့ချေငှားမှုတွေအရှင်းအဟုန်နဲ့တိုးပွားလာမယ်လို့မျှော်လင့်ကြပြီးမြင်တယ်လို့ဖြစ်မလာပဲဦးသိန်းစိန်အစိုးရပုံစံအတိုင်းဆက်သွားနေတာတွေ့ရပါတယ်။ငါးနှစ်အတွင်းဒေါ်လာတန်း8000ထောက်ပံ့မှု2016မှာဂျပန်ကကတိပြုပါတယ်။ပြည်ပကူညီထောက်ပံ့မှုကိုတိရောက်စွာအသုံးပြုနိုင်ဖို့မြန်မာအစိုးရဘက်ကရောအလူရှင်နိုင်ငံတွေကရောစီမံခန့်ခွဲမှုတွေပြုပြင်ပြောင်းလဲလာကြပါတယ်အစိုးရနဲ့အလူရှင်အဖွဲ့အစည်းပူးတွဲလုပ်ကိုင်နိုင်ရေးအတွက်လုံမီးလုံထုံးတွေပြုပြင်လာပါတယ်ဒါကြောင့်မို့ NLD အစိုးရဟာဦးသိန်းစိန်အစိုးရနဲ့ကွဲပြားခြားနားတဲ့နီလန်းကိုလိုက်မလားဆိုတာစောင့်ကြည့်ရမယ်လို့တောမတ်ကားကဆိုပါတယ်ခင်ဗျာ
တော့အပတ်စဉ်ထုတ်လွှင့်ပေးနေကြဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်။ဒေါ်လာလတ်တန်းစီစဉ်တက်ဆက်တဲ့ American Indian အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကိုနေ့စဉ်နံနက်ပိုင်းထုတ်လွှင့်ပေးနေပါရခင်ဗျာ။
ဒီတွင်ပါအင်္ဂလိပ်မြန်မာစကန်ဒါမှာမြန်မာဒရင်လောကမှာတုံနှုံနေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဆုံးတင်ပြပေးမယ် idiom အသုံးကတော့
paint the town red
ဖြစ်ပါတယ်စာလုံးပေါင်းက paint paint ကဆေးတုတ်တာ town down the town ကမြို့ red red ကအနီရောင်ဖြစ်ပြီးစကစုခုရဲ့တရက်ဒီဘဲကမြို့ကိုအနီရောင်တုတ်တာဖြစ်ပါတယ်ဒီတုံးဆင်းသက်လာတဲ့နောက်ခံသမိုင်းအမျိုးမျိုးရှိပေမဲ့တခုကတော့1986ခုနှစ်မှာထိုစီအမေရိကန်လွတ်လပ်ရေးနေ့ထိမ့်မတ်ကိုစတင်ဆင်နွှဲရာမှာနယူးယောက်မြို့မှာမီးရှူးမီးပန်းတွေပစ်ပေါက်ပြီးတစ်မျိုးလုံးမီးအနီရောင်လွှမ်းခြုံစေခဲ့တဲ့ဖြစ်ရပ်ကနေဒီအတုံးစတင်ခဲ့တယ်လို့ဆိုပါတယ်။ဒါကြောင့် EDM ဆိုတဲ့ white debate ကဂုံယူစရာဝန်တာစရာအထိမ့်မတ်တခုခုတွေ့တောက်ကြစားကြပျော်ကြပါကြတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့ NHL လို့တိုကောက်ခေါ်တဲ့အမျိုးသားရေကဲဟော်ကီအဖွဲ့ချုပ်ရဲ့ Stanley Cup Final ပြိုင်ပွဲကိုတက်သွားတဲ့ Washington DC မြို့တော်ရဲ့ Capitals ရေကဲဟော်ကီအသင်းသား Final မှာအနိုင်ရရင်မြို့တော်ရဲ့အားကစားပရိသတ်အနေနဲ့ပျော်မဆုံးမော်မဆုံးဖြစ်ကြပြီးတောက်ကြစားကြပျော်ကြပါကြနဲ့အောင်ပွဲခံကြဖို့အဆင်သင့်ရှိနေပြီလို့ Washington Post သတင်းစာကြီးက Capitals fans are ready to paint the town red ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။နောက်ဆုံးသတင်းရလဲပြိုင်ပွဲမှာ Capitals အသင်းကြီးကဘိုးဆွဲလိုက်တဲ့အတွက်တကယ်ပဲ paint the town red အသုံးကိုလက်တွေ့အကောင့်ထဲပေါ်တိုင်းဖို့ပြိတ္တတွေကအဆင်သင့်ဖြစ်နေကြပြီလို့ဆိုရမှာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Rue ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John's friends painted the town red.To celebrate his promotion.
John Yadu Teta go to the ngay jin dwi ka win ta re thay ma phi tau cha sa cha ne de byo da ba sin wen ke cha re lo dee be ya ba re. U ma u nao dkha u li la chi cha ya aung ma.
John's friends painted the town red to celebrate his promotion.
Ku se le jin pya bi me idiom a tung ga ro.
Bumpy road.
Phit ba re.စာလုံးပေါင်းက BUMPY Bumpy ကဂျိုင်တွေဂဲတွေရှိနေလို့မညီမညာဖြစ်နေတာကြမ်းနေတာ ROAD Road ကလမ်းဖြစ်ပြီးစကစုခွင့်ရဲ့တိုက်ရိုက်ဒီဘက်ကဂျိုင်ထူတဲ့လမ်းကြမ်းဖြစ်ပါတယ် Bumpy Road အစား RIDE Ride ကိုအစားထိုးပြီး Bumpy Ride ဆိုပြီးတော့လေတုံလို့ရပါတယ်တနည်းလမ်းကြမ်းလို့ကားဆောင်တာဖြစ်ပါတယ် အရင်စရတော့ဗိုက်ဒီဘေကတခုခုလှုပ်ဆောင်ရမှာမဖြောင့်ဖြူတာပြဿနာတွေအခက်အခဲတွေကြုံတွေ့နိုင်စရာရှိတာကိုဆလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ဆူးညောင်ခလုတ်လန်းဆိုတဲ့အတုံးနဲ့ဆင်တူတယ်လို့ဆိုရမှာပါ။ဒီအတုံးကိုဇွန်လ10ရက်နေ့မှာစင်ကာပူမှာတွေ့ဖို့စီစဉ်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကြားထိပ်သီးဆွေးနွေးပွဲကိုအမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်တစ်ကပြဿနာအခက်အခဲတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့ဟော့ဂင်းထုတ်လိုက်တဲ့အတွက် The week the Nizama, Mattis forecasts a bumpy road for Trump's North Korea summit. Look, ye da ge ra phit par de. Di thon ne pat de lo George go pi de u ma go le la chi cha ya au ma.
The government realized it would be a bumpy road to get the ethnic armed groups to sign a peace deal.
De ne kain tan yin da dwe go nyin chan ye tbo tu sa chou chou so bo lan chan ha.ပြဿနာတွေနဲ့ရင်ဆိုင်ရလိမ့်မယ်ဆိုတာကိုအစိုးရကသိရှိသဘောပေါက်လာတယ်လို့ဒီပဲရပါတယ်။ဥမာအောင်နောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The government realized it would be a bumpy road to get the ethnic armed groups to sign a peace deal.
ခုနောက်ဆုံးတင်ပြပေးမယ် EDM အသုံးကတော့
Foot the bill
ဖြစ်ပါတယ်။စာလုံးပေါင်းက FOOT foot ကိုဒီနေရာမှာ verb ကြိယာဖြစ်သုံးထားပြီးအောက်ဆုံးပိုင်းမှာရှိနေတာကိုဆိုလိုတာဖြစ်ပါတယ်။ဥပမာလေကားရဲ့အောက်ဆုံးအထစ်ကို foot of the ladder လို့သုံးတယ်လို့စီးရင်အင်းတွေမှာလည်းကဏ္ဍတွေအလုံးပေါင်းပြီးအဖြေကိုအောက်ဆုံးမှာရေးချတာကိုလည်းဆိုလိုပါတယ်။ The bill ကတော့ငွေပြေစာဖြတ်ပိုင်းဖြစ်ပါတယ်။စကစခုံရဲ့တိုက်ရိုက်ဒီဘက်ကငွေပြေစာဖြတ်ပိုင်းရဲ့အောက်ဆုံးမှာပေါင်းထားတဲ့ကြတဲ့တဲ့ငွေကိုစိုက်ထုတ်ပေးတာဖြစ်ပါတယ်။ idioms ရဲ့ toy ဒီဘက်ကလည်းတိတ်မကွာလှပါဘူး။ကျတဲ့နေငွေကိုတာဝန်ခံရှင်းပေးတာစိုက်ထုတ်ပေးတာဖြစ်ပါတယ်အထူးသဖြင့်အတော်လေးကြီးမားတဲ့ကုန်ကျစရိတ်ကိုစိုက်ထုတ်ပေးရမှာဒီအသုံးကိုရည်ညွှန်းသုံးကြပါတယ်ဒီအသုံးကို Washington Post သတင်းစာမှာ At Trump Kim Summit Don't expect North Korea to fit the bill Trump နဲ့ Kim ထိပ်သီးညီလာခံမှာကုန်ကျစရိတ်ကိုမြောက်ကိုရီးယားကစိုက်ထုတ်လိမ့်မယ်လို့မျှော်လင့်နေဆိုပြီးရေးသားထားတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The father of the bride offered to foot the bill for his daughter's wedding
သူတို့သမီးရဲ့အဖေကသမီးမင်္ဂလာဆောင်ကုန်ကျစရိတ်ကိုချက်ခံဖို့ကန့်လန့်ခဲ့တယ်လို့ဒီပဲရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The father of the bride offered to foot the bill for his daughter's wedding
ဒီတွင်ပါတင်ပြခဲ့တဲ့ EDM အသုံးတွေကတော့
Paint the town red, bumpy road, foot the bill.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုချိန်မျိုးမှာလေနောက်ထပ် EDM အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလတ်တန်စီစဉ်တဲ့ဆက်တဲ့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါလေ။ထုတ်လွှင့်ခဲ့ပြီးသားအမေရိကန်အီရန်အတုံးတော်အင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကို VOA ရဲ့အင်တာနက်ဆာမင်နာဖြစ်တဲ့ burmese.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်။တခြားအပတ်စဉ်ကဏ္ဍတွေနဲ့သတင်းနဲ့ TV အစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ။ VOA ရဲ့အတန်လွှင့်ချက်တွေ TV အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ email ကတစ်ဆင့်ဝေဖန်အကြံပြုလိုတဲ့တည်ထရှင်တောင်းနေကြတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်က2018ခုနှစ်ဇွန်လ10ရက်တနင်္ဂနွေနေ့မနေ့ဖက်ရဲ့ဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 50 51တို့အပြင်လိုင်းလံမီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့စနေညပိုင်းတုန်းကတင်ဆက်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းစုနေကန်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ဒီဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုကိုအောင်လွင်ဦးကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီနေ့တိုင်းရဲ့လေလိုင်းအစီအစဉ်မှာတော့ NRI အစိုးရလက်ထက်မှာအရီလိုက်စားမှုတပ်ဖြည့်ရေးစောင့်ရချက်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်အရသာအစိုးရလက်ထက်အရီလိုက်စားမှုတပ်ဖြည့်ရေးအစီအစဉ်တွေပေါ်မှာအားရစရာအားမရစရာဘာတွေရှိမလဲဘယ်ကဏ္ဍဘယ်ဌာနတွေမှာအကျင့်ပြချစားတဲ့ပြဿနာတွေကိုအဓိကဖြေရှင်းဖို့ကြံနေသေးလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါဥပဒေရှုထောင့်လူမှုရေးရှုထောင့်တွေကနေဆွေးနွေးဖို့ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ယောက်ကိုလည်းဖိတ်ကြားထားပါတယ်တူကတော့ကျွန်တော်တို့ရှင်းနေကြီးဦးတင်းတန်းဦးဖြစ်ပါတယ်နောက်တူကတော့သတင်းစာဆရာဦးတရားသွေးဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီဆရာဦးတင်းတန်းဦးရဲ့တုံးတဲ့ချက်ကိုကြားကြပါလေဒီကျွန်တော်တို့သမရဦးဝင်းမြင့်ကိုယ်တိုင်လည်းဒီတကြံနှစ်တကူမိန်ကောင်းမှာအချင်းပြချစားမှုတွေနေနေမဲ့ဆိုပြီးဂရီပေးပြီးနောက်ပိုင်းမှာပဲအရေးယူကြိုက်တဲ့သတင်းတွေလည်းထွက်လာပါတယ်ဆိုတော့ဒါကကျွန်တော်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအမြင့်တွင်နေတဲ့အာရီလိုက်စားမှုပြဿနာကိုတက်ဖြစ်ဖို့အခုအစိုးရလက်ထက်မှာတကယ်ပဲအရှိန်မြင့်လောက်လာပြီလို့ပြောနိုင်ပါလားဆရာ
ဟုတ်ပြောနိုင်ပါတယ်ဗျာကျွန်တော်တို့တိုင်းပြည်မှာတော့လက်ပြီးလိုက်ယူတော့အရင်အစိုးရတွေလက်ထက်မှာပြာတာကနေသမရအထိမကင်းဘူးလို့ကျွန်တော်တို့ပြောနိုင်တဲ့အနေအထားရှိပါတယ်အခုသမရာကြီးဦးဝင်းမင်းကရှေ့နေတယောက်လည်းဖြစ်တဲ့အခါကျတော့တန်းကြီးမှာအကျင့်ပြချစားနဲ့ပတ်သက်ပြီးတော့ကင်ကျွယ်မယ်လို့ကျွန်တော်တို့တဏိဌာန်ချပြီးတော့စတင်တဲ့ကင်ကျွယ်နေပြီဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဒီဟာကိုကြိုးစားကြမှာဖြစ်ပါတယ်ဗျာဗမာပြည်ကတော့ခုနကျွန်တော်ပြောတဲ့အတိုင်းပဲနေရာတိုင်းဌာနတိုင်းအသင့်တိုင်းမှာလက်ပေးလက်ယူနဲ့အကျင့်ပြချစားမှုပါဆက်အနာရှင်စနစ်တစ်လျှောက်တည်းမှာအမြင့်တွေပြီးတော့အကြီးအကျယ်ဟိုကင်စာတွေပဲပွားများနေတဲ့အနေအထားရောက်နေတဲ့အတွက်သမရာကြီးဦးဝင်းမင်းရဲ့လောက်ကန်ဆောင်ရမှုကိုကျွန်တော်တို့ကြိုးစားတယ်လို့ကျွန်တော်ပြောရမှာဖြစ်ပါတယ်
။ဟုတ်ကဲ့ဆရာဦးတင်းတန်းကျေးဇူးပါ။ကျွန်တော်နောက်တူဖြစ်တဲ့ဆရာဦးတရားသွေးလည်းရှိနေပါတယ်။ဦးတရားသွေးရဲ့သဘောထားခင်ဗျာအခုကျွန်တော်တို့ဒီ NLA အစိုးရလက်ထက်မှာအခုစပြီးဟိုအရေးယူတဲ့ကင်တွေ့တယ်ဆိုတဲ့သတင်းတွေကျွန်တော်ကြားရတယ်ဆိုတော့ဒါရီကဒီအခုရသအစိုးရလက်ထက်မှာဟိုဒီကျင့်ပြချစားမှုတွေနဲ့ပတ်သက်လို့အချိန်မြင့်လောက်လာပြီလို့တကယ်ပဲပြောနိုင်ပြီလားခင်ဗျာ
။အခုကလေဟိုကျွန်တော်နားလည်တာတိုင်းစားဒီပေါ်မှာအခြေခံပြီးတော့လုပ်နေတာဖြစ်တဲ့အတွက်ကြောင့်ဘလို့ဟိုမတိုင်ရင်တော်မဟုတ်တိုင်းသားတွေကထိရောက်မှုအားနည်းတယ်ဆိုလို့ရှိလို့ရှိလို့ရှိရင်အဲအရေးယူဆောင်ရွက်နိုင်မှုရှိပါမလားဆိုတော့အဲဟိုဘောတော့ဆိုရင်ဒီအခြေအနေကတော့ရှိသေးတယ်ဆိုတော့ကျွန်တော်တို့ကတော့ပြောလိုက်တာကဒီအပြစ်ပြစ်ဆက်ဆံမှုဆိုတာကတော့တိုင်းသားတွေကိုအခြေခံပြီးတော့တိုင်းတွေနေုံနဲ့မရဘူးလို့ကျွန်တော်တို့ယူဆပါတယ်ဌာနဆိုင်ရာအသီးသီးမှာဖြစ်နိုင်တဲ့ကျွန်တော်တို့ဒီအပြစ်ပြစ်ဆက်ဆံမှုတွေဖြစ်နိုင်တဲ့အနေအထားတွေနေရာမျိုးတွေမှာစောင့်ကြည့်တာမျိုးတော်မဟုတ်ထိမ့်သိမ်းတာမျိုးတော်မဟုတ်တတိယအဖွဲ့စည်းပေါ့နော်လွတ်လပ်တဲ့အဖွဲ့စည်းတွေအဲလို့ဘောခါအားတော့ဆိုလေးလာအဲစုံစမ်းတာမျိုးပေါ့နော်ဒါမျိုးတွေလုပ်ပေးဖို့လိုမယ်ထင်ပါတယ်ဗျအဲ့တော့ဟိုတိုင်းသားတွေပေါ်မှာခြေခံပြီးလုပ်နေမယ်ဆိုရင်တော့ဖြင့်တို့ထိထိရောက်ရောက်ရှိမှာမဟုတ်ဘူးတိုင်းတလောက်ပဲနောက်တစ်ခါတိုင်းသားတွေကိုလည်းဘယ်လိုကာကွယ်မလဲဆိုရင်နောက်ဆက်ဒီလမ်းတွေကိုလည်းပေါ်လာတာမျိုးလည်းဖြစ်နိုင်တာပေါ့နော်ဆိုတော့ဟိုဒါကတော့ဉာဏ်ကစားတာပဲဘာလို့လဲဆိုတော့ဒီလိုကျွန်တော်တို့အပြစ်သက်ဆက်စားမှုဆိုတော့နှစ်ပေါင်းများစွာအခြေတည်နေတယ်အင်အားလည်းတောင်းတယ်အဲတို့ရဲ့ဒီအခြေဆက်ပေါ့နော်ကျွန်တော်တို့အပေါ်အောက်ကျွန်တော်တို့ဒင်းအပေးယူအခြေဆက်နဲ့အားကောင်းတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုအဖွဲ့စည်းတို့ဒီလိုလောက်ဆိုင်စားတောင်းနေတယ်ကျွန်တော်တို့ဒီအဲလူတွေနဲ့ပေါ့နော်ဒီဟိုရင်ဒီငွေချင်းရှင်ရတဲ့ခါမှာတော့တော်တော်လေးတွက်ဖို့တော်တော်လေးကိုကအဲကိုကကြိုမြင်မှုလိုတယ်လို့ထင်ပါတယ်ဗျ
โอเคကိုတရားသွေးဆွေးနွေးရကျေးဇူးပါကျွန်တော်တို့ဆွေးနွေးဝက်တော့ကိုဟိုဆွေးနွေးဝက်ဆိုပြီးဟိုစာရီ Facebook ကနေရေးသားထားတဲ့တချို့လည်းရှိပါတယ်ဒီထဲကတချို့တော့မဆုံမဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလူမောဆိုတဲ့အကောင့်ကတော့အများပြည်သူနဲ့ဆက်ဆက်နေရတဲ့ဌာနတိုင်းမှာတဲ့ပြည်သူတွေကိုဝန်ဆောင်မှုပေးတဲ့အခါမှာချက်ချင်းနိုင်ပိုင်းရက်ပိုင်းစသဖြင့်အချိန်အတိအကျဆောင်ရွက်ပေးရင်တက်ဆိုင်ရာအကြီးအကဲတွေကတာဝန်ယူတာဝန်ခံဆောင်ရွက်ပေးတဲ့ policy ချမှတ်ဆောင်ရွက်ဖို့လိုပါတယ်တဲ့ဥပမာစာရွက်စာတမ်းပြည့်စုံမှန်ကန်သောမီတာလျှောက်ထားခြင်းမှတ်ပုံတွေလျှောက်ထားခြင်း e-government လုပ်ငန်းအများဆုံးအကောင့်ထဲပေါ်ရန်ဆိုပြီးရေးထားပါတယ်တော်တာရှင်တူကတော့ပညာရေးဌာနတောင်မှလက်စားနေတဲ့မြန်မာပြည်မှာလက်မစားတဲ့ဌာနဆိုတာတဲ့မဖွဲ့စည်းရသေးတဲ့ဌာနပဲရှိမှာပါတဲ့ဥပဒေကလည်းစာရွက်ပေါ်မှာပဲအိပ်ပျော်ကောင်းတော့အချိန်ဆိုတော့ဥပဒေရေးဆွဲတဲ့သူကိုနိုင်ကိုကဒီဥပဒေကိုလိုက်နာနိုင်ပါရဲ့လားလို့မေးရမလို့ဖြစ်နေပါပြီတဲ့ဝတ္တန်ဦးဆိုတဲ့အကောင့်ကတော့တရားရေးမှန်တိုင်းတက်မှတ်ပါတဲ့အဲ့ဒါမှပဲအဂတိလိုက်စားမှုကိုထိထိရောက်ရောက်ကင်တွယ်နိုင်ပါလိမ့်မယ်တဲ့တန်လုံးဆိုတဲ့အကောင့်ကတော့မြန်မာပြည်မှာအေးအေးယူထောင်ချတာမရှိဘူးတဲ့ယာတူးဖြုတ်တာနဲ့အလုတ်ပြောင်းပြစ်တာပဲရှိတယ်တဲ့နောက်ဂင်ပီကတ်ဆိုတဲ့အကောင့်ကတော့ဝန်ထမ်းတွေအကုန်ဖြုတ်ပြီးအသိခံမှရမယ်တဲ့ ီချောကတော့ရှိတယ်တဲ့တရားရုံးနေစီပင်သားရနောက်ရဲစခန်းတွေလေဆိုပြီးရေးထားပါတယ်ကောင်လင်းဦးရေ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဒါတော့ဒီ Facebook မှတ်ချက်တွေမှာဒီအားကြီးလိုက်စားမှုတွေခြေခြေပြန့်ပြန့်ရှိနေသေးတဲ့ပုံမှာစိတ်ပြည့်တဲ့အတန်တွေဟိုကျွန်တော်အဓိကတွေ့ရပါတယ်ဆိုတော့ဆရာဦးသိန်းသန်းကိုတခုမေးချင်ပါတယ်အခုအချိန်မှာကျွန်တော်ဒီအချင်းပြတ်ချစားမှုတွေနဲ့ပတ်သက်လို့ဒီအရေးယူရဲကြိုက်တွေ့ရဲဆိုတဲ့သတင်းတွေထွက်လာတဲ့အထက်မှာဒီအစိုးရအုပ်ချုပ်ရေးဘိုင်းကပုံကိုယ်တွေကိုကြိုက်တွေ့တာတွေတွေ့ရပါတယ်ဒါပေမဲ့ကျွန်တော်ဒီအချင်းပြတ်ချစားမှုဆိုတဲ့ပြဿနာဒီအောက်ခြေဝန်ထမ်းပိုင်းအထိမြင့်တွင်နေတဲ့ပြဿနာဖြစ်တာဆိုတော့ဒီဌာနဆိုင်ရာတွေလို့အစိုးရဒီအောက်ခြေရန်နေရာမှာလည်းဖြည့်ရှင်းမှုမလိုနိုင်ဘူးလားဆရာဒီဘိုင်းနေမှာကျတော့လက်တလုံးစောင့်ရမှုတွေမှာအားနည်းတယ်လို့မဆုံနိုင်ဘူးလား
အကျိုးနိုင်နေပြကျွန်တော်တို့ကလက်ပြီးလိုက်ယူတိုက်တဲ့အခါမှာဟိုအခြေပြန်ဆက်စားမှုတက်တဲ့အပြစ်ပေးရေးယူနေမှာရနိုင်ဘူးတစ်ခါကသူတို့ရဲ့ဘဝရပ်တည်မှုတွေကျွန်တော်တို့လိုတယ်ဗျလိုတဲ့အခါကျတော့ဒီဝန်ထမ်းတွေကိုအခုဒီမှာဝန်ထမ်းတွေကိုဒီလက်ဒူဒီအသားစာကိုလုံတော့အောင်ပေးမယ်နောက်ခုနနေထိုင်မှုအတွက်အိမ်ကြီးတမိုးတဲ့အိမ်ယာတွေပြီးမယ်အဲဒါသတိမိတွေရဲ့ပညာရေးစနစ်ကိုကောင်းအောင်လုပ်ပြီးမယ်ပညာသင်ကြားစေးတွေအဲ့ဒါမျိုးတွေတော့ပါဖို့လိုတယ်ဗျတပိလိုက်ယူရတာခုနကျွန်တော်ပြောခဲ့တဲ့အတိုင်းဒီအရင်ဆက်ဆိုးရဆက်ဆက်လက်ထက်မှာတော့ကြာတာကနေသမရအတိဌာနတိုင်းအဆင့်တိုင်းနေရာတိုင်းမှာတပိလိုက်ယူတာဒရန်မျိုးနဲ့ရှိနေတဲ့အတွက်ကျွန်တော်တို့ဟာအမြဲတမ်းကြီးမားတဲ့ပြဿနာကြီးရင်ဆိုင်နေရတာဖြစ်တယ်အဲ့ဒါကြောင့်အောက်ခြေဝန်ထမ်းတွေကိုလည်းပဲအပြစ်ပေးရုံမှမျှနေမှာကပဲနဲ့သူတို့ရဲ့လက်ပေးတက်ယူမလုပ်နိုင်အောင်ဆိုက်ပြင်းတဲ့နှားစာပေါ့နော်ဒါမျိုးအခြေအနေတွေလည်းကျွန်တော်တို့လုတ်ကန်ဆောင်လို့လိုအပ်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာဦးတင်တဲ့ကျေးဇူးပါကိုတီယာသွေးသဘောထားကိုခင်ဗျကျွန်တော်ဒီအစိုးရဒီရန်နေရကိုမှလည်းပဲဖြည့်ရှင်းမအားမဲ့အပိုင်းတွေရှိနေတယ်ဆိုတော့ဒါတွေကိုကင်ပြွယ်ဖို့ကိစ္စတွေမှာရောဟိုအခုလက်ရှိဒီ NLD အစိုးရလက်ထက်မှာဟိုဘယ်လောက်ထိမြင်ရလဲခင်ဗျထင်တာမြင်တာ
ဟုတ်ပါတော့အဲ့ဒီအစိုးရရဲ့တဒနာကကျွန်တော်တို့ဒီဟိုဝန်ထမ်းအဖွဲ့အစည်းပေါ့နော်ဒီကျွန်တော်တို့ဒီဌာနဆိုင်ရာဝန်ထမ်းအဖွဲ့အစည်းတွေပေါ်ပါဟိုဘလို့ထိုးပေါက်ကင်တွေ့မလဲပေါ့နော်ဒီဌာနဆိုင်ရာအဖွဲ့အစည်းတွေရဲ့ရှုပ်ခွေးတဲ့အဖွဲ့အစည်းမှုစက်တွေဆောင်ရွက်မှုတဆုံးလုပ်ပြီးဒါတွေအားလုံးကဟိုဒီအစိုးရအစ်စ်အနေနဲ့တော်တော်လေးကြေညက်ဖို့လူသေးတယ်ပေါ့နော်ဆိုတော့ဟိုဒီနည်းနဲ့ကင်ဟိုနည်းနဲ့လုပ်မယ်ဟိုနည်းနဲ့ကင်ဒီနည်းနဲ့လုပ်မယ်ဆိုတော့ဟိုဒီလိုလေးကင်ကြီးတွေကကျွန်တော်ဒီဌာနထဲမှာကြွားကျင်ပြီးတာရှိပြီးသားဗျနောက်တစ်ခုကဘာလဲဆိုတော့ဒီကိစ္စကကျွန်တော်တို့ဒီအပြင်ပမှာကျွန်တော်တို့ဒီစီးပွားရေးတမားပဲဖြစ်ဖြစ်ဟလာအခုအလုပ်ကိုနည်းနည်းပြီးကျင်တဲ့လူပဲဖြစ်ဖြစ်မတမားတဲ့ဒီမတရားတဲ့ဒီမျိုးကိုအလုပ်ကိုပြီးနောက်ကျင်တဲ့လူပဲဖြစ်ဖြစ်အပြင်မှာရှိတဲ့ demand ကလည်းရှိနေတယ်ဆိုတော့တခါတည်းကျဒီ demand နဲ့အထက်အလုပ်ပေးတဲ့ကျွန်တော်တို့ဒီဝန်ထမ်းအဖွဲ့ကြီးတွေကသူတို့တွေကထိတ်ဆက်ပြီးတော့ကျွန်တော်တို့ဟိုအခြေအနေကြည့်ပြီးတော့ဗျာဒီလိုတားဆီးမှုတွေဖန်ဆီးမှုတွေဟလာဟိုဟာအတားဒီလိုအားဆီးဥပဒေတွေကိုဘယ်လိုရှောင်လွှဲမလဲဆိုတော့သူတို့ကဟုတ်ကဲ့တော့များဆိုတော့အပြန်အလှန်ဆက်ပြေပြီးလောက်တာဖြစ်တဲ့ကြောင့်မလို့ဒီအစိုးရအစ်စ်နေဟိုဒီလောကကြီးတစ်ခုလုံးကိုမပြည့်ပြတ်သေးတာဖြစ်လို့တကယ်ဟိုစီးပီးပိုင်ပိုင်တစ်ခါလဲဟိုပိုင်ပိုင်နိုင်နိုင်ကြိုင်တွေဖို့ဟိုလုံးဝမလွယ်ဘူးကြအဲ့တော့တို့အနေနဲ့လည်းတေချာသေးလာပြီးတော့ကြိုင်ပြေဖို့လို့ဒီလိုနောက်တစ်ချက်ကဆရာဦးသိန်းကပြောသွားတယ်ကျွန်တော်ဒီဝန်ထမ်းပိုင်းရဲ့ဖြစ်လို့သက်သားတာလဲဆိုတော့အခြေခံအကြောင်းရင်းကိုကြည့်ပြီးတော့လက်မစားအောင်တစ်ဖက်ကလည်းကုစားမှုတွေလုပ်ပေးဖို့လိုအပ်ဆိုကျွန်တော်ဒီဘက်စီးသူလူထုအပိုင်းပေါ့နော်စီးသူလူထုကဒီလက်ပေးတဲ့အဲ့တော့ကိုယ်လုံးငါကိုရတဲ့အရင်ပြီးကျင်တာမတမာရည်နဲ့မပြည့်စုံတဲ့ဆော့ဆာတန်းနေမဲ့ဟိုပြီးတော့ဆက်ပြီးချင်းပေါ့နော်အဲ့ဒီလိုဟာမျိုးတွေကိုမလုပ်အောင်လဲကျွန်တော်ပြည်သူလူထုဘက်ကလည်းအရေးယူဆောင်ရွက်မှုစင်တာပေးမှုတွေလိုနေတာဘာလို့ဆိုတော့ဒါတွေကဘတ်ဆုံကျွန်တော်တို့ဖိုးဖောက်ပါရမယ်ဘာလို့လက်ခုပ်လိုပဲကျွန်တော်တို့တစ်ဖက်တည်းမိတာမဟုတ်နှစ်ဖက်မှမိတာဖြစ်တဲ့အတွက်ကြောင့်မို့လို့အစိုးရအနေနဲ့တော့ဒါကြီးတစ်ခုလုံးတော့ကိုယ်တော်တော်လေးကိုဟိုစင်ကြီးဆဆနဲ့ဟိုလေ့လာပြီးတော့တော်တော်လေးကိုဘတ်ဆုံတောင်းဆိုအောင်နေပြီးတော့အားထုတ်ဖို့လိုပါတယ်လက်ပြည်သူလူထုကလည်းဝိုင်းကူဖို့လိုပါတယ်
โอเคเจซูอ่ะกุติยาซื้อซื้อนี่ไปอ่ะကျွန်တော်ဒီซื้อนี่ပွဲအတွက်ကိုပေါကိုရင်ပါဝင်ซื้อนี่ကိုကျွန်တော်တို့ဆက်သွက်ထားတဲ့ပုံကိုတချို့လဲလေလိုင်းပေါ်မှာရောက်နေပါတယ်အရင်ဆုံးတီဦးတော့လှည့်ပေးချင်တာတော့ကျွန်တော်ဒီရံပြဲမျိုးอ่ะဥဆောလင်ဖြစ်ပါတယ်ဥဆောလင်ရဲ့သဘောထားလဲซื้อนี่လို့မင်းမြန်လို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျာဒီဆရာဦးလင်းတန်းကိုကျွန်တော်တခုမေးချင်ပါတယ်ဒီတင်မန်ဘာနာဝန်ကြီးကအဲ့ဒီလေစားမှုနဲ့ဟိုဆစ်ဆင်းနေတော့ပဲနှုတ်ထွက်သွားတယ်ဆိုတာသိရတယ်အဲ့ဒီနှုတ်ထွက်သွားခြင်းဟာသမလားအမိန်ရဲ့เนี่ยนึกไปบาดนี้ก็ได้ปี่อ่ะดิดิตําแหน่งอเมงอ่ะดีแล้วอากาศนี่ซ้ําหมู่ไต่ขึ้นนี่เนี่ยวงนี้ตะบ้าก็นึกถั่วขึ้นไปไล่ตาอ่ะเตียอู้นี่ซูมนี่โหสร้างขึ้นขึ้นเสียดิอากาศนี่ซ้ําหมู่ปูหมู่พี่တို့อ้าตันเสียอ่ะจริงๆบาอย่างนี้ဆိုတော့ကျွန်တော်ญาติနိုင်ငံမှာအရင်ယူမှုစုပိတံလေးပေါ့ဗျာစုပိတံလေးစနေမရှိလို့အဲ့ဒီอากาศนี่ซ้ําหมู่ကတိုးပွားနေရတာဟိုလာစားလုံလောက်အောင်ပြေးလိုက်လို့ရှိရှင်အဲ့ဒီလေဇာမှုပြောက်သွားနေဆိုရှင်ပင်းကားစရာတွေဝင်ကြီးတော့ဒီလိုပါချစ်လို့လုပ်တာလေအာစုပိကံတဲ့စင်းနဲ့တက်ဆိုင်မတက်ဆိုင်ဘူးလားဒါမှမဟုတ်စုတ်ချက်ခွင့်ပြည့်တဲ့တမနာကရောအဲ့ဒီဥပဒေကို ချိုးတော့ရမရောက်ဘူးလားလို့ကျွန်တော်ဒါလည်းထူလာမရှိနေခင်ဗျာ
ဟုတ်ကဲ့ဒါတော့ဟိုဆရာဦးသိန်းသန်းဦးရဲ့ဖြည့်ပေးစေချင်တယ်ထင်ပါတယ်ဒါပေမဲ့အခုလောလောဆယ်တော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူကိုအလှည့်ပေးချင်ပါတယ်သူကတော့စင်ကူနိုင်ငံကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းဆွေးနွေးချင်တာမေးမြန်းချင်တာရှိရင်ဆွေးနွေးလို့ရပါတယ်ခင်ဗျအ
ော်ဒီလိုဖြစ်တဲ့ကိစ္စမြန်မာနိုင်ငံမှာတော့အခုတော့ဥပဒေကိုတောင်းဆောင်ပေးပြီးပြောတာပေါ့ဗျာဒါပေမဲ့ကျွန်တော်အမြင်ပြောရရင်တော့ဥပဒေနဲ့တင်မလုံလောက်ဘူးဗျာဥမာတစ်ခုဆိုပါစို့ဟိုတနေ့ရဖြစ်တဲ့ကွန်တိန်နာနဲ့ဟလာမလေးရှားကိုပစ္စည်းရောက်တယ်ပြောတာကွန်တိန်နာဟိုဟာပေါ့နော်သူတို့ဟိုအိတ်ဆွေးနဲ့မစစ်နိုင်ဘူးလို့ပြောတယ်ပေါ့နော်ဆိုတဲ့အခါကျတော့စင်ကာပူနဲ့မလေးရှားမှာဒီနေ့တူတူကထောင်ထဲချပြီးတော့ကွန်တိန်နာတွေဝင်ထွက်နေတာစင်ကာပူနိုင်ငံထဲကိုဝင်မယ်ဆိုလို့ရှိရင်ဒီအိတ်ဆွေးနဲ့ပဲစစ်တာပါပဲဆိုတဲ့တော့အိတ်ဆွေးတစ်ခုဟိုဆိုလို့တဲ့တော့ equipment ပေါ့ဗျာကျွန်တော်တို့တိုင်းပြည်မှာဒီလက်စားမှုကိုမဖြစ်စေဖို့အတွက်ပန်ဘိုးတဲ့ instrument equipment တွေလည်းလိုအပ်နေတယ်လို့ကျွန်တော်မြင်တယ်ပေါ့နော်နောက်တစ်ခုကတော့ဗာလဲဆိုတော့ဥပဒေရဲ့သဘောပေါ့နော်ဟိုဥမာတစ်ခုဗမာနိုင်ငံမှာရှိတယ်ပေါ့ main ကလေးတွေအမျိုးသမီးတွေပါတယ်ဆိုရင်ညပဲဆိုရင်မောင်ရိပ်ခိုးတဲ့ဥပဒေမျိုးပေါ့နော်အဲ့တော့မောင်ရိပ်ခိုးရင်လွတ်အောင်ဆိုသူဗာလုပ်လဲဆိုတော့ရဲကိုလက်ပေးတယ်ပေါ့နော်လက်ပေးပြီးတော့လွတ်မြောက်အောင်လုပ်တာအဲ့တော့ဒီဥပဒေရဲ့ပင်ကိုရဲ့သဘောတဘာဝကလက်ရှိကာလနဲ့တော့မတင့်တော်ဘူးလို့ထင်တယ်ပေါ့နော်နောက်တစ်ချက်ကတော့ကျွန်တော်တို့ကဘာဖြစ်တင်လဲဆိုတဲ့အခါကျတော့ဒီလက်ပေးတဲ့လူကိုဥပဒေရတားမြစ်ယုံနဲ့မကဘူးထောင်ချဖို့လိုအပ်တယ်ပေါ့နော်အရေးယူဖို့လိုတယ်ဟောအဲ့ဒါမှလည်းကျွန်တော်တို့တိုင်းပြည်ရဲ့ဖြစ်စီခြင်းနဲ့ခုနပြောတော့လက်ပေးလိုက်ယူပပျောက်ရေးကိုဖြစ်နိုင်မယ်လို့တော့ကျွန်တော်ထင်ပါတယ်ဗျအဲ့ဒါလေးတွေကိုစဉ်းစားပြီးဖို့လိုမယ်လို့တော့ထင်ပါတယ်အဲ့လောက်ပါပဲ
ဟုတ်ကဲ့ကိုနေဦးလေးဆွေးနွေးရကျေးဇူးပါကျွန်တော်တို့နောက်ထပ်ဆွေးနွေးဖို့ဟိုရောက်နေတဲ့ပုဂ္ဂိုလ်တူကတော့ကျွန်တော်ထိုင်းနိုင်ငံကိုတီးလည်မှုပါကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီလက်ပေးလက်ယူမှာတော့တနင်္ဂနွေလုံးမှာပဲဖြစ်တယ်လို့ကျွန်တော်တို့ပြောမှာဖြစ်ပါတယ်90ရာ90 900ခန့်တော့ဖြစ်နေလို့ကျွန်တော်သုံးသပ်လို့ရပါတယ်အခုဝင်းမြင့်ထက်လာတဲ့ပိတ်တာလို့ကျွန်တော်တို့ကကြိုးစားရတယ်။ဝင်းမြင့်လောက်ဆောင်တော့ကျွန်တော်ကြိုးစားရတယ်ခင်ဗျာ။ဘာလို့လဲဆိုရင်နော်ကျွန်တော်မြန်မာပြည်မှာနော်နှစ်ပေါင်းများစွာခောက်ရကျိုးနေပါတယ်ခင်ဗျာ။အဲဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါကိုကျွန်တော်တို့ဝင်းမြင့်လောက်ဆောင်တော့ကျွန်တော်အများကြီးတင်တယ်။နောက်တော့ကျွန်တော်တို့လည်းဆက်လက်ပြီးတော့နော်
ဟုတ်ကဲ့ဒါမှဖြစ်ပါလေခင်ဗျ။ဟုတ်ကဲ့ကိုတိလမှုဆွေးနွေးတာကျေးဇူးပါ။ဆိုတော့ဆရာဦးသိန်းသန်းကိုကျွန်တော်ပြန်ဆက်သွယ်လို့ရတော့စောစောဦးစောလွင်ရမ်းမြမ်းမျိုးကမိကုန်းတစ်ခုဆရာဦးသိန်းသန်းကိုရေရည်ရွယ်ပြီးသူကမေးသွားပါတယ်။သူကတော့ဒါပေမဲ့သူမေးတဲ့မိကုန်းထဲမှာကျွန်တော်နားဟိုတိတလောက်ကတော့သူတချို့ဟာတွေသူဟိုဟိုနားလည်မှုလွဲနေလားတော့မသိဘူး။စီမံပဏာဝန်ကြီးနှုတ်ထွက်တဲ့ကိစ္စနဲ့ပတ်သက်လို့သူကတမနာထွက်ခိုင်းလို့သူကထွက်သွားတယ်ဆိုပြီးတော့သဘောမျိုးနဲ့သူကကောက်ချက်ဆွဲတော့ဒါကဒီအဖြစ်ရှိတဲ့လူတယောက်ကိုယာရုကနေထွက်သွားဖို့တမနာအမိန်ပေးလိုက်ခြင်းအပြင်ပေါ့လေဒီလူဟိုအားလည်းပဲလောက်ပြီးတော့အေးအေးယူမခံဘဲနဲ့လောက်ကထွက်ရုံလောက်ပဲဆိုတော့ဒါကလောက်တဲ့ဟိုလူမာရောဒီအလုပ်ပဲထွက်ဖို့ဆိုပြီးတော့အမိန်ပေးတဲ့လူမာရောဟိုတာဝန်မရှိဘူးလားဆိုတဲ့သဘောမျိုးသူကကောက်ချက်ဆွဲပြီးမေးသွားပါတယ်ဆရာဦးသိန်းသန်းကဒါနဲ့ပတ်သက်လို့ तू ကနားလည်ထားတာနည်းနည်းလေးလွဲကောင်းလွဲနေနိုင်တယ်ဒါပေမဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ကဟိုနည်းနည်းဖြည့်ပြီးကျွန်တော်ကဆရာဦးသိန်းသန်းကိုလည်းဆွေးနွေးစေချင်တာအခုကျွန်တော်တို့တချို့သောတာရှင်တွေကလည်းထောက်ပြနေတာတချို့ရှိတာမြန်မာနိုင်ငံမှာဒီလိုစုပေးတံပေးဟိုလောက်တာမျိုးလောက်ရမျိုးမရှိဘူးဆိုတဲ့အမြင်တွေရှိပါတယ်။ဒါကြောင့်လဲအားရလိုက်စားမှုတွေမထိရောက်တာဆိုတဲ့အမြင်မျိုးတွေရှိပါတယ်။ဆိုလိုတာကတော့တချို့ကဟိုလက်ပိတ်လိုက်ယူမှုတကယ်ကြီးကြီးမားတွေဖြစ်တယ်။အေးအေးယူတာလည်းမရှိဘူး။ဟိုနောက်ဆုံးလုံအောင်ကျော်အလုတ်ထွက်တာလောက်ပဲရှိရဲဆိုတဲ့အမြင်မျိုးတွေလည်းရှိနေဆရာ။ဒါတွေကတော့ဒီတရားဥပဒေစုံမရေးရှုတော့ငါပဲဖြစ်ဖြစ်ဒီအချင်းပြက်လက်ချစားမှုတွေတက်ပြက်ရင်းမှာပဲဖြစ်ဖြစ်ဒါအားနည်းချက်တခုလို့မဆိုနိုင်ဘူးဆရာ
။ဆိုနိုင်တာပေါ့ဗျာ။အခုဒီသူကြီးကစီမံပါတော်ကြီးထွက်တဲ့ကိစ္စကတော့သူကသမရစီမှာသူကနှုတ်ခွန်းတောင်းထားတာဆိုတော့သမရခွင့်ပြုလိုက်တယ်ဆိုတဲ့အနေထားပဲကျွန်တော်တရားဥပဒေရတာပေါ့နော်ဟိုချက်နဲ့ချက်ကျွန်တော်မသိရတော့အဲ့ဒီပုံမှာတော့မှတ်ချက်ပြုကိုခဲရင်းပါတယ်ဒါပေမဲ့ခုနကလို့ကျွန်တော်တို့အမျိုးသားပြည်နယ်ပြည်နယ်ရေးမှာတိကြိုက်မှာဆိုတဲ့အတွက်ဆိုတော့ခြံရတဲ့ကိစ္စတွေရှိတယ်ဗျအဲ့အဲ့ဒီမှာတော့ကျွန်တော်မြင်တာကတော့အမျိုးသားပြည်နယ်ပြည်နယ်ရေးကတခိုးတွေမပါဘူးနော်ဒီရုံကြီးအနေနဲ့ဖောက်ဖြစ်တဲ့လူတွေမပါဘူးနိုင်ငံကြီးပြဿနာတွေရဖြစ်တဲ့ပြဿနာတွေအပေါ်မှာကျွန်တော်တို့မျိုးသားပြည်နယ်ပြည်နယ်ရေးကရင်းမဆောင်ရင်ဒီမဲ့တိုင်းပြည်ဘန္တာတွေခိုးဖွက်သွားတဲ့လူတွေကိုအမေလင်းပစ္စည်းတွေတုံးဆဲသွားတဲ့လူတွေနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကရေးယူဆောင်တဲ့နယ်တောင်ပြည်သူတွေအဲ့ဒါကိုမကြည့်ကြတာပေါ့ဗျာ။အာမကွေးတိုင်းမှာကျွန်တော်တို့တွေ့ရတယ်ဗျာ။တိုင်းပြည်ဘန္တာထောင်ထဲချီတဲ့ပတ်စံတွေကိုအာကိုပိုင်ပတ်စံကြားနေတာပဲ
သုံးဆွဲပါတဲ့ကိစ္စတွေကိုဒီတိုင်းနဲ့ကျွန်တော်တို့အမျိုးသားပြည်သူတွေရပြန်လက်ခံရတဲ့ကိစ္စတွေအမျိုးချင်းကျုံလို့ကိစ္စမျိုးတွေပေါ့ဗျာတိုင်းပြည်ရဲ့ဘာသာရေးမျက်နှာဆုံးချုံးတဲ့ကိစ္စတွေဒါတွေကတော့အမျိုးသားပြည်သူတွေနဲ့ပြန်ဆိုင်နေလို့ကျွန်တော်မထင်ဘူးကြားဘယ်သူမှလည်းကာကွယ်ရမှာမဖြစ်ပါဘူးကိုပါတီတွေကတခိုးခိုးသွားတဲ့ကိစ္စတွေတော့ခုခံမှာမဟုတ်ဘူးအဲ့ဒါတွေကတော့အရေးယူဆောင်တင်တယ်တိုင်းပြည်မျက်နှာတဲ့ကိစ္စတွေမှာတိုင်းပြည်ကိုမျက်နှာဆုံးချုံးစေသူတွေကိုပြစ်မှုကြောင့်အရေးယူဆောင်ဖို့လိုးကိုလိုတယ်အဲ့လိုမလုပ်လို့ရှိရင်ကျွန်တော်တို့အမျိုးသားပြည်နယ်စည်းမျဉ်းရည်ဖြစ်မှာမဟုတ်ဘူး။တရားဥပဒေစိုးမိုးတဲ့ဖြစ်မှာမဟုတ်ဘူးလို့ကျွန်တော်ပြောချင်တယ်။
ဟုတ်ကဲ့ဆရာဦးတင်နောင်ဆွေးနွေးပြီးတာကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာတချို့ပေးပို့ထားတာရှိသလိုပဲဒီ Facebook ကနေပေးပို့ထားတဲ့စာတချို့လည်းကြံနေပါသေးတယ်။မဆုမဖတ်ပြပြပါဦးခင
်ဗျ။ဟုတ်ကဲ့ပါရှင်။မထွေးဆိုတဲ့အကောင့်ကတော့ NND ဆိုရကိုထောက်ခံပါသည်တဲ့သို့တော့ပြည်သူအစိုးရဖြစ်လာခဲ့ပြီးတဲ့နောက်မှာပြန်လည်တင့်မြတ်ရေးမူကြောင်းလားမသိဘူးဆရာနာရှင်တွေကိုဝေဖန်တာအရေးယူတာတွေအလွန်နှောင့်နှေးမှုတွေရှိတဲ့အတွက်အားမလိုအားမရဖြစ်မိပါသည်တဲ့ဥမာပြောရမယ်ဆိုရင်ဥကိုနီအမှုမကြသေးခင်တုန်းကအကောက်ခွန်အရာကြီးအကျင့်ပြက်လက်စားမှုဗီဒီယိုပေါ်မှာလည်းထောက်ပြတာဝေဖန်တာမရှိပါဘူးတဲ့ပြီးတော့ဒီပြည်သူရဲ့ထောက်ခံမှုယုံကြည်မှုအားနည်းလာပြီးတော့အမှန်တရားအတွက်ဝန်ထမ်းကောင်းတွေလည်းအားကိုးရမယ်ဖြစ်ပြီးတော့ယနေ့အထိအကျင့်ပြက်လက်စားမှုရဲ့အောက်ကနေမလွတ်နိုင်ပါတဲ့အစိုးဆုံးဌာနကိုပြောစရာမလိုတော့ရအောင်ပဲတရားရေးဌာနရဲ့အကောက်ခွန်လူဝင်မှုကြီးကြပ်ရေးစီပင်သားရာမြေစရင်အမျက်ခွန်မော်တော်ယာဉ်မာတာထဒီကညာနာစတဲ့အကြီးစားဌာနတွေကအောက်ခြေဝန်ထမ်းယုံအားလုံးမှာအနာရီနဲ့ချင်းချောက်ပြီးတော့မပြက်မကွက်အထက်လူကြီးတွေအတွက်လစဉ်ပုံမှန်ရန်ပုံငွေရှာပေးနေရတဲ့ဝန်ထမ်းတွေရှိတယ်တဲ့မရှိတဲ့အမှုကိုရှိအောင်လို့လှုပ်ကြံပြီးတော့ငွေရှာပေးနေကြရတာပါတဲ့ဒါကြောင့်လဲမြန်မာနိုင်ငံမှာအကျင့်ပြက်လက်စားမှုတွေကိုပပျောက်ဖို့နဲ့ပြည်သူတွေရဲ့လုံခြုံမှုကာကွယ်နိုင်ဖို့အတွက်တရားဥပဒေစိုးမိုးဖို့ပြောဆိုလုပ်ပိုင်ခွင့်အများဆုံးရှိတဲ့ပြည်သူအစိုးရကနေပြီးတော့ဒီလိုမျိုးမကောင်းတဲ့လုပ်ရမှန်သမျှကိုရဲရဲဝံ့ဝံ့ပြောဆိုထောက်ပြပြီးတော့မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်အရေးယူပေးစေလိုပါတယ်တဲ့ကြည်မောင်ဝင်းဆိုတဲ့အကောင့်ကတော့ကျွန်တော်အခုဆိုရင်အသက်ကြီးပါပြီတဲ့ငငယ်လေးတွေက NND ကိုထောက်ခံခဲ့တာပါတဲ့အခုတော့မကြိုက်ချင်သလိုဖြစ်လာပါပြီတဲ့ဥပဒေစိုးမိုးမှုအားနည်းတယ်ဆုံးဖြတ်ချက်မပြတ်သားဘူးတပြေးညီမရှိဘူးအခုအာဂရီတိုက်ဖြတ်ရေးမှာလဲစစ်တပ်မပါတဲ့ဥပဒေဖြစ်နေတယ်တဲ့စစ်တပ်ဆိုရင်သူတို့ဘာမှမလုပ်ရဲဦးတဲ့ဒါကြောင့်မို့လို့အစိုးရနာမည်ပြတ်နေရပြီလို့ကျွန်တော်ထင်ပါတယ်ဆိုပြီးရေးထားပါတယ်ကိုအောင်လွင်ဦးရေ
โอเคဒါကတော့ကျွန်တော်တို့ Facebook ကမှတ်ချက်တွေဖြစ်ပါတယ်ဆိုတော့သူတို့မှတ်ချက်တွေမှာတော့ဒီအားရလိုက်စားမှုတိုက်ဖြတ်ရင်းနဲ့ပတ်သက်လို့ဒီထင်းသားမြင်သားကိစ္စတွေရှိနေပေမဲ့အရေးမကြီးဘူးပဲရှိနေတယ်ဆိုပြီးတော့သူတို့ထောက်ပြတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကိုတရားသွေးကိုကျွန်တော်မေးချင်ပါတယ်ဒီ NLD ဆိုရယ်အားရလိုက်စားမှုတိုက်ဖြတ်ရင်းမှာဒီလိုထင်းသားမြင်သားကိစ္စကြီးတွေမှာအရေးမကြီးဘူးနိုင်ပဲဖြစ်နေတာရောအားနည်းချက်တစ်ခုလို့ဖြစ်နေသလားခင်ဗျာ
ဟုတ်တယ်ကြာဘယ်လိုလဲဆိုတော့ကျွန်တော်တို့ဒီ NLD ဆိုရယ်ကတကယ်ကိုလက်လက်ဆက်ဆက်နိုင်ငံရေးအစိုးရဖြစ်တယ်ကြာဆိုတော့ဒီကျွန်တော်တို့ bureaucratic mechanism မှာချိနေတဲ့ပြဿနာတွေကိုသူကဟိုကောင်းကောင်းရေချာချာအဲ့နော်ဆက်ဆိုင်နားမလဲတာဖြစ်တဲ့အတွက်ကြောင့်မလို့ဘယ်လိုကံရမှမသိဖြစ်နေတာဒါကြောင့်လည်းဟိုဟိုကျွန်တော်ပထမသင်ကြားခဲ့သလိုပဲအတိုင်းစားတွေတစ်ဆင့်သူကပြဿနာတွေကိုဟိုစောင့်ကြည့်နေတဲ့သဘောအတိုင်းစားတွေတစ်ဆင့်ပြဿနာတွေရှာဖွေနေတဲ့သဘောရှိတယ်အဲ့ဒါကမလုံလောက်တဲ့အပြင်ဟိုကျွန်တော်တို့တစ်သက်ကျွန်တော်တို့ဒီလုပ်နေတဲ့လူတွေကိုဟိုနယ်ပယ်တစ်ခုထားပြီးတော့ဟိုတို့ရအတိုင်းမခံအောင်လုပ်ဆိုတဲ့သဘောမျိုးအဲ့ကျွန်တော်တို့ဟိုမိပေါင်းထိုးပြလို့ဒီ grant တာလို့လည်းဖြစ်နေတာပေါ့နော်ဆိုတော့ဒါကဟိုလုတ်ချင်တယ်အစိုးရအနေနဲ့ green government ဆိုတာကျွန်တော်တို့ဒီဟိုအမေရိကန်မှာတန့်စင်တဲ့အစိုးရရဲ့ data education အောင်ဟိုလုတ်တဲ့အစိုးရရဲ့တော့ဖြစ်ချင်တယ်တော်တော်လုတ်ဖို့လုတ်ဖို့လုတ်ထုံးလုတ်ဒီတိုင်းမှာအားနည်းချက်ရှိတယ်နောက်တစ်ခါလုတ်ရတဲ့တော်များများကသွားပြောလို့ပေါ့နော်ဒီတက်တော်ကလည်းကျွန်တော်တို့ဒီစီးပွားရေးလုတ်တဲ့အတိုင်းဒီဖြစ်နေတယ်ဒီတိုင်းဒီမှာအဲ့တော့ဒီဘာလို့လဲဆိုတော့ကျွန်တော်များလည်းအဲ့လားဆက်ဆက်နေကြတဲ့အခုဒီပုံကလေးရတဲ့ဆက်ဆက်တွေကျွန်တော်တို့ဒီအဆူရတဲ့ဆက်ဆက်တွေတက်နေဆက်ဆက်တွေဒီလိုမျိုးဆက်ဆက်တဲ့အခါမှာကိစ္စတစ်ခုကိုလိုက်လိုက်ကြတယ်နောက်ဆုံးတကယ်ဟိုအင်္ဂလမကြီးပါတဲ့ဌာနကြီးတစ်ခုနဲ့တွားချိတ်မိရဆိုရင်ဒီလိုက်နေတဲ့ဟလာအဖွဲ့ကြီးတွေဟလာတိုင်ကျင်တဲ့အဖွဲ့ကြီးတွေနေတဲ့အကြိုက်တွေကခက်သွားတာမျိုးတကယ်အချက်လက်ကိုရအောင်လို့ဖို့အဖြစ်အဖြစ်တင်ရတာမျိုးအဲ့လိုပြင်နေတဲ့အချိန်မှာဟလာဟိုကျွန်တော်တို့ဒီတပ်တွေတောက်သွားတာမျိုးဒါမျိုးတွေအများကြီးဖြစ်တယ်ဆိုတော့ဒီလိုဟာမျိုးတွေကိုမရှိအောင်ဘလို့ဒီဟာကြကြကင်ကြွယ်မလဲဟလာကျွန်တော်တို့ဒီသက်သက်အဖွဲ့ကြီးတွေအားလုံးနဲ့ပေါင်းတဲ့အဖွဲ့ကြီးမျိုးတွေဖွဲ့ထားပြီးတော့ဟလာရှားပေဖန်ကြီးတာမျိုးပေါ်ထုတ်ဖန်ကြီးတာမျိုးတကယ်လည်းလက်နဲ့ဆူတော်ကြီးဖန်ကြီးတာမျိုးတိုင်စားမမဟုတ်ပဲနဲ့ပေါ့နော်ကျွန်တော်တို့ဒီလိုလက်ပေးလက်ယူဖြစ်တတ်တဲ့ဟလာဒီလိုအကြံဖန်လုပ်တတ်တဲ့နေရာတွေအားလုံးကိုတို့တို့ပြအောင်သွားဖို့ဒီဝါဆိုင်တင်တာတော့ဒါတော့ပဲကျွန်တော်တို့စက်ကိုအခြေခံတဲ့ဒီလိုအခြေခံမဲ့စက်ကိုအခြေခံတဲ့စနစ်ဒီအသာထိုးဖို့ကိစ္စကြီးစက်ကိုအရေးသေးနှိမ့်ဖို့လူရဲကိစ္စတွေရှိတယ်မလေးစားဟိုကျွန်တော်ရောက်သွားတဲ့အဖြစ်တမင်းတွေကိစ္စမှာဆိုလို့ရှိလို့ရှိလို့ကျွန်တော်တို့စင်မောတွေကွန်တေနာတွေကိုကျွန်တော်တို့ဆောက်ဖြတ်ပေးလာပြီးတော့ဒါကစာဖိဖန်းစီနဲ့ကျွန်တော်တို့ဝင်နေအင်အားမလုံးလောက်တာတွေစက်ပစ္စည်း အားနေတာလေအများကြီးပဲဆိုတော့ဘတ်စုံပေါ်တော့ကျွန်တော်တို့လောက်ရတယ်အများကြီးရှိတယ်အဲ့တော့ဟိုအထူးအနေနဲ့လည်းအပြတ်တည်းရှိပါတယ်တိုးတော့တကယ်တာဝန်ယူပြီးတကယ်အခုကြီးသေးတိုင်းလည်းကျွန်တော်တို့အဝင်နဲ့ဟောင်းနေဟိုကျွန်တော်တို့ဒါအောင်နားလည်းတကယ်ဟိုလေဟိုပူပေါင်းပါဝင်ကြည့်ရတယ်ကျွန်တော်တို့ဝင်နဲ့ဟောင်းနေဒီညင်းလေးပေါ့နော်ဝင်နဲ့လေးဒီလောကကြီးတစ်ခုလုံးကိုဘာလို့လဲဘာလို့တော့မယ်ဆိုတာသိရင်ဝင်နဲ့ဟောင်းနေကျွန်တော်တို့ပြချက်ထားသင်္ကန်းကိုဟာမျိုးဖွဲ့ပြီးပြီးတော့ကျွန်တော်တို့အဲလိုက်လံပြီးတော့ကျွန်တော်တို့ operation တွေလုပ်ပြီးဖမ်းမအောင်ရမှာကြ
โอเคเจซุบ
าโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเ
คโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเค
โอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคဘယ်သူလူစုတို့အကျုံတို့ကျုံတို့တို့ရေးယူရမယ်ဆိုတော့အဲ့ဒီအပြင်ပေါ့ဗျာဒါသမရကိုင်းတွယ်နိုင်ရမယ်ဘာလို့ဆိုတော့ကျွန်တော်တို့ခွဲစည်းဝေချာပရိပုံမှာ58ကာကြီးနဲ့199ကာကြီးဟာသမရအထုတိတ်ပုဂ္ဂိုလ်ဖြစ်တယ်ဝန်ထမ်းအဖွဲ့အစည်းရဲ့အကြီးအကဲဖြစ်တယ်အဲ့တော့အဲ့ဒါတွေကိုကိုင်းတွယ်ပြီးတော့ဘယ်သူပဲဖြစ်ဖြစ်ဘယ်ဌာနဖြစ်ဖြစ်တိုင်းပြည်ရဲ့အကျိုးစီးပွားကိုပြည့်စည်အောင်ငါလွဲသုံးစားလုပ်တယ်ကိုယ်ပိုင်ဖြစ်ကိုချိုးအတွက်သုံးတယ်ဆိုရင်ရေးယူရရမယ်ရင်းရဲနိုင်တဲ့အနေထားမျိုးကျွန်တော်တို့ဖန်တီးရမယ်။ဒါပေါ်စီဘုံချောင်းလေးကတတောင်းရှိပေါ်စီဘုံချောင်းလေးကသမရကိုအာနင်းထားတဲ့အာနာလေးဖြစ်တယ်။အဲ့ဒီအာနာလေးရေးရဲသုံးပြီးတော့ကျွန်တော်တို့ဒီလက်ပိတာယူမှုကိုနှိမ်နှင်းရမယ်။အဲ့တော့အဲ့ဒီခါမှလည်းဘဲပေါ်စီကမှဝင်ပြီးဟာဒီတခိုးတွေကကျွန်တော်တို့ထဲကမှရေးမယူပါနဲ့လို့ပြောပြောရဲပါဘူး။အဲ့
တော့
ဥရိစိုးမှုမှုအပိုင်းကိုတကယ်ကိုင်ကျော်သုံးဆွဲနိုင်မှုပဲလို့ကျွန်တော်ထင်တယ်။
โอเคကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့စာဆောင်လည်းရှင်းနေပါသေးတယ်ကိုဖြိုးဝင်းထက်အောင်ဆိုတဲ့ပုဂ္ဂိုလ်ကကိုညံဝင်းအောင်ကျေးဇူးပြုပြီးဖတ်ပြပြပါအောင်ဗ
ျကျွန်တော်ကဖြိုးဝင်းထက်အောင်ပါမြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီလို့ဖြစ်ပေါ်နေတဲ့အဂရိလိုက်စားမှုတွေလက်စားမှုတွေကအခုချိန်အထိကိုရှိနေသေးပါအဲ့လိုအဂရိလိုက်စားမှုလက်စားရခြင်းရဲ့အကြောင်းရင်းတွေကနိုင်ငံကဆင်းရဲတာကြောင့်မိသားစုအတွက်နေရေးထိုင်ရေးစားရေးတောက်ရေးအခြေအနေတွေအတွက်လုံးလောက်တဲ့လစာမရှိတာဒုတိယအတွက်တနေ့ဝင်ငွေနဲ့တနေ့ထွက်ငွေမညီမျှတာတွေကလည်းအကြောင်းရင်းဖြစ်ပါတယ်ဒါပေမဲ့အရင်အစိုးရရှင်းရှင်းပြောရရင်စီအစိုးရလက်ထက်ကနဲ့စာရင်တော့အခုအရသာ NLD အစိုးရလက်ထက်မှာတော့အများကြီးတိုးတက်ပြောင်းလဲလာနေပါပြီဒါပေမဲ့လည်းပြည်သူတွေကျေနပ်အားရောက်လောက်အောင်ထိတော့မရှိသေးပါဘူးဟိုတုန်းကလိုပေါ်တင်ကြီးတွေလုံနေတာတော့မဟုတ်တော့ပေမဲ့တိတာတိစေမမြင်စေနဲ့ဆိုတော့မြန်မာစကားပုံလိုပဲပေါ့ဗျာဌာနတိုင်းလိုလိုမှာတော့ရှိနေသေးပါတွေ့နေမြင်နေရတဲ့ဌာနတွေကိုပြောရမယ်ဆိုရင်တော့အများကြီးပါပဲဥပမာပြောရရင်ရင်ထင်းရဲဌာနဆိုပါစို့အဲ့လိုပါပဲခြားဌာနတွေမှာလည်းဖာတိပါသာနေကြတာပါပဲအခုလိုလက်ပေးလက်ယူမှုတွေပေါ်နေရခြင်းရဲ့အဓိကအကြောင်းရင်းကခြားမှတ်ထားတဲ့စည်းကမ်းတွေကိုဖောက်ပြက်သူတွေကိုထိရောက်စွာအရေးယူခြင်းမရှိလပ်ပြီးတာကိုလက်ခံထားသူတွေကိုထိရောက်စွာအရေးယူခြင်းမရှိတာကြောင့်ဖြစ်ပါတယ်။ဒေါန်ဆန်းစကြီးပြောခဲ့သလိုဝန်ကြီးတွေလက်စားရင်ထောင်ထဲနေရမယ်ဆိုတဲ့အတိုင်းသမရာကြီးဦးဝင်းမြစ်ကကြက်ကြက်မမတ်နဲ့ထိတိရရောက်အရေးယူသွားမယ်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံကြီးလည်းအဂရိကင်းစင်တဲ့နိုင်ငံတစ်နိုင်ငံဖြစ်လာနိုင်ပါတယ်။ကျေးဇူးတင်ပါတယ
်။ Okay ဒါလည်းကျွန်တော်တို့အီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တူဝဲစာပါကျွန်တော်တို့ဒီလက်ပိလက်ယူမှုတွေနဲ့ပတ်သက်လို့ဒီကဘာတဝမ်းအချင်းပြတ်ချစားမှုတွေနဲ့ပတ်သက်ပြီးတော့စောင့်ကြည့်လေ့လာနေတဲ့ Transparency International ရဲ့နောက်ဆုံးအစီရင်ခံစာမှာဆိုရင်လည်းကျွန်တော်မြန်မာနိုင်ငံအဆင့်နိုင်ငံပေါင်း180မှာအဆင့်130မှာရှိနေတယ်ဆိုပြီးဖော်ပြထားပါတယ်တကယ်တော့ဒီတိုင်းပြည်ကြီးချမ်းသာတာနဲ့မြတ်ကြောရမှုတွေမြတ်မြတ်ထားတာခန်းစားတဲ့တိုင်းပြည်မျိုးတွေမှာတော့ဒီအာရီလိုက်စားမှုတွေရောတာတွေ့ပါတယ်မြန်မာနိုင်ငံအခြေအနေမှာတော့လက်တလုံးချမ်းလည်းမချမ်းသာကြော်ရတာတွေကလည်းမျက်မျက်တတာမရှိဘူးဆိုတော့အာရီလိုက်စားမှုတွေပေါ်နေရလည်းဖြစ်ပါတယ်ဆိုတော့ဟိုလက်တလုံးအခြေအနေမှာကျွန်တော်တို့တိုင်းပြည်ကလည်းမချမ်းသာဘူးကြော်ရမှုတွေကလည်းမျက်တလာတဲ့အချိန်ထိထိုင်ဆောင်နေလို့ကလည်းမဖြစ်တော့အာရီတိုက်စားမှုတွေရောပါရေးဆိုရင်အခုလက်တလုံးမှာအရေးကြီးလုံလဲလုံနိုင်မယ်ဖြစ်လဲဖြစ်နိုင်မယ်နီးလန်းနေဆိုရင်ဘာတွေများရှိမလဲကိုတိရသွေး
အခုကျွန်တော်တို့ဒီအာလိတိုက်ကျွန်တော်တို့အာလိလိုက်ကောင်မှုတိုက်ချက်ရေးပေါ့နော်အဖွဲ့ဖွဲ့ထားတယ်အဲ့ဒီအဖွဲ့ကြီးရဲ့ကျွန်တော်တို့တောက်ရှားဆောင်ရွက်နိုင်မှုပေါ့နော်ဟိုပြည့်တင်ပြီးဖို့လုပ်တယ်သူတို့လုံနိုင်အောင်ကျွန်တော်တို့ဥပဒေတွေပြဋ္ဌာန်းပြီးဖို့လုပ်တယ်နောက်တစ်ခါကျွန်တော်တို့ဒီအစိုးရဘက်ကနေပြီးတော့ပေါ့နော်ကျွန်တော်တို့နားလည်တာဟာဟိုတနေ့ကဒီလားရှင်းလင်းဝဲပေါ့စာတုံးလုံးကပြောသွားတယ်သူတို့ဒီနဲ့လောကဒီကျွန်တော်တို့ဒီအချင်းတက်ဒီချာသာမှုတွေပတ်သက်ပြီးတော့တိုက်ချက်မှုတွေပတ်သက်ပြီးတော့ဖတ်တော်တော့သိပြီးတော့ဒုက္ခရွေးမရှိတော့ပဲတဲ့။သူကပြောတယ်အဖွဲ့အစ်စ်ဖွဲ့လိုက်တဲ့အဖွဲ့အပဲလုပ်နေတယ်ဆိုတဲ့ဟာမျိုးရှိတယ်။ဆိုတော့ကျွန်တော်အပြင်ပြောရရင်တော့အဖွဲ့စည်းတိုင်းမှာကျွန်တော်တို့ဒီလိုမျိုးရှာဖွေဖန်ဆီးမှုတွေစုံစမ်းဖန်ဆီးမှုတွေကျွန်တော်တို့ဘယ်နေရာတွေမှာဘယ်လိုအခြေအနေမျိုးတွေဆိုးနေတယ်အပြည်ပြည်လူစုအတန်ကို ကျွန်တော်နားထောင်လာလည်းရှိမယ်တော့ကအဖွဲ့အစည်းတွေကနေပြီးတော့ထိုးပေါက်ပြီးတော့ data စုံစမ်းပြီးတော့ဘယ်နေရာတွေမှာတော့ဖြစ်ရင်ဘယ်လိုနည်းတွေနဲ့အကျဉ်းသက်ခြစားမှုတွေထုတ်နေစီးပွားဖြစ်နေလဲဟလာအကြံဖန်လုပ်နေကြဆိုရင
်
ဒါမတရားအဖြစ်ရောင်းဝယ်ဖောက်ကားနေကြတယ်ဒါပြောရင်ကျွန်တော်တို့ဟို operation တွေကိုလုပ်လုပ်ပြီးတော့ကျွန်တော်တို့ကလုပ်ပါပဲဟိုဒီကတိုင်းပြည်တွေမှာဆိုလို့ကျွန်တော်တို့ကြားနေတာကဟိုဘယ်နေရာကိုဖမ်းလိုက်ပြီးတော့အသေးတန်ပေးလိုက်တယ်တရုတ်ပါဆိုလို့ရှိနေဆိုလို့ရှိနေကျွန်တော်တို့ဖမ်းလိုက်ဖမ်းရမယ်စာပွေဖမ်းဆီးမှုတွေလုပ်ပြီးတော့စိတ်ပိတာတာကျွန်တော်တို့တခါလေအပြစ်ပေးဒီကအပြစ်ပေးမှုတွေလည်းလုပ်ရမယ
်ပါဝင်ဆွေးနွေးပေးတဲ့ဦးတရားသွေးဦးသိန်းတန်းကိုလည်းပါဝင်သူတွေမှတ်ချက်တွေရေးသားပေးပို့တဲ့သူတွေနဲ့တောက်တာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဒါတော့ကိုအောင်လင်းဦးစီစဉ်ပြီးတော့ထုတ်လုပ်သူကိုညံဝဲအောင်လုံးနဲ့အတူတင်ဆက်ပေးခဲ့တဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ကြရတာဖြစ်ပါတယ်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်9:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American တန်ကဆက်လက်ပြီးတော့တနင်္ဂနွေနေ့ဖက်အစီအစဉ်တွေကိုထုတ်လွှင့်နေပါတယ်။ VOA ရဲ့တနင်္ဂနွေနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24ဒီဂရီကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တနင်္ဂနွေနေ့ဖက်အစီအစဉ်တွေဟာကြာခင်ပြီးဆုံးတော့မှာပါ။အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ကနေဒါနိုင်ငံမှာတောက်ကြတဲ့စီနီနေတွေကကျင်းပတဲ့စီးပွားရေးအင်အားကြီးခုနှစ်နိုင်ငံ G7 ထိပ်သီးအစည်းအဝေးအဆုံးသတ်ကြေညာချက်ကိုလက်မှတ်ရေးထိုးတာမလုပ်ဘူးသူ့ကိုယ်စားလှယ်တွေကိုညွှန်ကြားထားတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်အစည်းအဝေးကျင်းပတဲ့ကနေဒါကနေသူထွက်သွားပြီးတဲ့နောက်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုပြောတဲ့စကားတွေကိုပြန်ထောက်ပြီးသမ္မတထရမ့်ကအဲ့လိုပြောတာပါအလူမီနီယံနဲ့တမန်နီကုန်ပစ္စည်းတွေပေါ်အမေရိကန်ကအခွန်အသွေးတွေချမှတ်တာဟာစော်ကားတာဖြစ်တယ်လို့ဝန်ကြီးချုပ်ထရူဒိုကပြောတာကိုတုံ့ပြန်တဲ့အနေနဲ့သမ္မတထရမ့်ကတိတ်ကိုမယူသားသူအားနည်းပြောညံ့သူလို့တွစ်တာမှာရေးပါတယ်ဇော်လာဆင်းနေတဲ့စင်ကာပူနိုင်ငံမှာမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်းနဲ့တွေ့ဆုံမဲ့ထိပ်သီးဆွေးနွေးပွဲဟာတစ်ချိန်တည်းပဲဖြစ်ပြီးနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စကိုအဓိကဆွေးနွေးမှာဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောပါတယ်အဲ့ဒီဆွေးနွေးပွဲမှာခင်ဂျွန်းအနေနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဘယ်လောက်လင်းနေထားတယ်လဲဆိုတာသူ့ကိုတွေ့လိုက်တာနဲ့ချက်ချင်းသိရမယ်လို့မျှော်လင့်နေကြောင်းသမ္မတထရမ့်ကသတင်းတော်တွေကိုပြောပါတယ်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စီယုံရေးမှူးဟောင်းပေါ်လ်မန်နဖိုးနဲ့အတူသူနဲ့အချင်းတော်ကြလက်တွဲလှုပ်ဆောင်လာသူတို့အပေါ်မျက်မြင်သက်သေဖြစ်လာနိုင်ခြေရှိသူတွေကိုဖျားယောင်းသွေးဆောင်မှုကြိုးပမ်းခဲ့တယ်ဆိုပြီးအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကတောက်ကြနေမှာနောက်ထပ်ဆွဆွဲချက်အသစ်တွေတင်လိုက်ပါတယ်။အဲဒီဆွဲချက်အသစ်တွေကအသက်69နှစ်အရွယ်ပေါ်လ်မန်နဖိုးနဲ့အသက်48နှစ်အရွယ်ကွန်စတန်တင်ကလင်နစ်တို့ဟာမိမဖော်လူတဲ့လူနူဦးသက်တွေထွက်ဆိုမဲ့ကိစ္စမှာဩဇာတက်ရောက်အောင်နှောင့်နှေးတန်းစီဖို့မယိုမသားရည်ရွယ်ချက်ရှိရှိကြိုးပမ်းတယ်လို့ဆွဆွဲထားပါတယ်။အီရန်နျူကလ িয়ার ရဲ့သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားပြီးတဲ့နောက်ဖြစ်ပေါ်လာတဲ့အခြေအနေကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးခြင်းနဲ့လို့အီရန်သမ္မတဟက်ဆန်ရူဟာနီကပြောပါတယ်။ဒီဥနိုင်ငံကအင်ရှင်းပြလက်ခံပြီးချင်းတောင်းမြို့မှာကျင်းပတဲ့ရှန်ဟဲပူပေါင်းဆောင်ရေးအဖွဲ့ SCO အစည်းအဝေးပြင်ပမှာစနေ့ကသမ္မတပူတင်နဲ့တွေ့ဆုံခြင်းတွင်အီရန်သမ္မတရူဟာနီကအဲလိုပြောတာပါခင်ဗျာ
။ထိတဲ့ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကုချွတ်တော်သိန်းချညာပေးခဲ့တာပါ။အခုမှနဲ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ညနေပဲ6နိုင်ခွဲကနေ9နိုင်တီထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်ထွင့်ပြီးမှာပါ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်ဆံမိုးရပါ
This program has come to you from the Voice of America, Washington.